Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American ရဲ့2014 August 28ရက်ကြာသပတေးညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိဘိုင်းနိုမီတာ24 25 32 51လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပတ်အစီအစဉ်တွေကိုနန်းလောင်နဲ့အတူတင်ဆက်ပေးမှာပါခင်ဗျာယူကရိန်းအရှေ့ဘက်ချမ်းကမြို့ငယ်လေးတစ်မြို့ကိုရုရှားတပ်တွေကဝင်ရောက်ပြီးတော့သိမ်းပိုက်လိုက်တဲ့တဲ့တင်နောက်ဆီးရီးယားနိုင်ငံမှာစစ်သေးကြတွေနဲ့ပူးပေါင်းတိုက်ခိုက်ရင်းသေဆုံးရသူဒုတိယမြောက်အမေရိကန်နိုင်ငံသားဟာဆိုမာလီအမေရိကန်တယောက်ဖြစ်တဲ့ဆိုတဲ့အကြောင်းဒီသတင်းတွေကိုတင်ဆက်ပေးမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအစိုးရနဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရဲ့ရေးလက်မှတ်ထိုးဖို့ရှိပေမဲ့သဘောထားကွဲလွဲမှုတွေနဲ့ပတ်သက်ပြီး USA အဖွဲ့ပြောတာက
ဒါပေမဲ့တချို့ချက်တွေကြတော့အခုနိုင်ငံရေးအခြေခံနဲ့နည်းနည်းမတူတာတွေရှိတယ်တချို့ဟာနိုင်ငံရေး
ဒီအကြောင်းတွေကိုသတင်းတွေအပြီးနောက်ပိုင်းမှာတင်ဆက်ပါမယ်တခါမိုးကောင်အရက်ဒေသကစိုက်ပျိုးရေးကဏ္ဍအခြေအနေထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားတွေအသက်ခံရတဲ့အကြောင်းနဲ့နိုင်ငံကသတင်းလွှာမှာတော့ Ukraineနဲ့ရုရှားကြားကပြဿနာတွေကိုလည်းပြောပြသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလာတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။ Ukraine ရှိတဲ့ချန်ကဒေါနက်စ်ဒေသမှာအခြေအနေတွေဟာလှလင်းမြင်မြင်နဲ့ဆိုးရွားလာနေပြီးရုရှားတပ်တွေ Ukraine နိုင်ငံထဲတကယ်ပဲဝင်ရောက်လာကြပြီလို့ Ukraine သမ္မတ Petro Poroshenko ကပြောပါရယ်။သူ့ရဲ့တူရကီနိုင်ငံခီးစဉ်ကိုလည်းဖျက်သိမ်းလိုက်ပြီးဒီကိစ္စဆွေးနွေးဖို့လုံခြုံရေးနဲ့ကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးကိုခေါ်ယူလိုက်ပါရယ်။ Ukraine အရှေ့တောင်ပိုင်းကအချက်ကြာကြတဲ့ Novorossiysk မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်တာပါ။အဲ့ဒီမြို့အနီးအနားကရွာတွေကိုလည်းရုရှားတွေထိန်းချုပ်ထားကြောင်းယူကရိန်းလုံခြုံရေးနဲ့ကာကွယ်ရေးကောင်စီက Twitter မှာရေးသားထားပါတယ် OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုင်ရာယူကရိန်းသံမတ် Ihor Prokopchak ကမော်စကိုအနေနဲ့ပြောင်းချကြကြူးကြော်သိမ်းပိုက်လိုက်တာဖြစ်တယ်ဆိုပြီးဝေဖန်ပါတယ်ယူကရိန်းကပြည်ပခအရေးအဖြစ်ရှာဖို့ OSCE အဖွဲ့အစည်းအဝေးကျင်းပနေတဲ့ဗီယက်နမ်မျိုးကနေအခုလိုပြောဆိုလိုက်တာပါ OSCE ဆိုင်ရာရုရှားသံမတ်အန်ဒရီကယ်လင်ကတော့ယူကရိန်းဘက်ကိုရုရှားစစ်သားတွေကျူးကျော်ခဲ့တာမဟုတ်ဘူးဆိုပြီးညင်းဆိုပါတယ်ဗီယက်နမ်မှာကျင်းပတဲ့ OSCE အစည်းအဝေးမှာယူကရိန်းနိုင်ငံအတွင်းရုရှားဘက်ကကျူးကျော်ဝင်ရောက်နေတဲ့ကိစ္စအဓိကထားဆွေးနွေးသွားမယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောရတယ်ယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့ဝင်1000လောက်ရှိမယ်ဆိုပြီးတော့လေမဟာမိတ်ဘက်ကခံမှန်းထားတဲ့အကြောင်းနေတိုးအရာရှိကသတင်းတော့ကိုပြောဆိုပါရယ်ရုရှားတွေဟာယူကရိန်းခွတ်တဲ့ရေးသမားတွေကိုအကူအညီတွေပေးနေပြီးကိုယ်တိုင်လည်းဝင်ပြီးစစ်ကူတိုက်ပင်းနေတယ်လို့ဆိုပါရယ်လွန်ခဲ့တဲ့မတ်လအတွင်းယူကရိန်းနိုင်ငံကနေရုရှားကိုသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားတို့မြေပြင်တစ်ဆက်တစ်ဆက်တည်းဖြစ်ဖို့ရုရှားတို့ရဲ့ဒီဆန္ဒတွေအပေါ်အားလုံးကစိုးရိမ်နေကြကြတာလည်းဖြစ်ပါရယ
်နိုင်ငံရေးမငြိမ်သက်မှုတွေနဲ့ပြည်သူစစ်တွေရဲ့လက်ချက်ကြောင့်ဖျို့ဖျဲဖြစ်နေတဲ့လီဗျာနိုင်ငံကိုအကူအညီတွေအပြည့်အဝပေးဖို့ကုလသမဂ္ဂကိုပြည်နှစ်သမ္မတဖရန်ဆွာအော်လန်ကတိုက်တွန်းလိုက်ပါရယ်လိုအပ်နေတဲ့ဆောင်ရွက်မှုတွေလုံးမပေးရင်အကျန်းဖက်မှုတွေထပ်တိုးလာနိုင်တယ်လို့မစ္စတာအော်လန်ကပြည်သင့်နိုင်ငံပဲရစ်မြို့မှာမနေ့ကပြောလိုက်တာပါလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထရစ်မီထရီကလီဗျားနိုင်ငံအဖို့ပြည်ရင်းစစ်အထိဖြစ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတတိပေးလိုက်ပြီးနောက်တနေ့မှာပဲဒီပြောဆိုချက်ထွက်ပေါ်လာတာပါလီဗျားမှာအကျန်းဖက်သမားတွေဆက်တိုးလာနေပြီးမြို့တော်အတော်များကသူတို့ရဲ့လှုပ်ရှားမှုတွေကိုအထင်ရှားတွေ့ရတယ်လို့ဒီအကျန်းဖက်သမားတွေရဲ့ချိန်ချောင်းမှုကိုရင်ဆိုင်တိုက်ခိုက်ဖို့လီဗျားအစိုးရကလည်းအင်အားမလုံလောက်ပါဘူးဒီအပြင်နိုင်ငံရေးအခြေလုံနိုင်ငံလုံခြုံရေးအခြေအနေကလည်းဖျို့ဖျက်ဖြစ်နေတဲ့အတွက်အနေရရှိတဲ့အခြေအနေကိုရောက်သွားစေနိုင်တယ်လို့သူကဆက်ပြောပါရယ်2011ခုနှစ်ကအာနာရှင်မိုမာဂဒါဖီပြုတ်ကျသွားပြီးတဲ့နောက်နိုင်ငံတွင်းမတည်မငြိမ်ဖြစ်နေတာပါလက်နက်ကိုင်အစ္စလာမစ်အစွန်းရောက်တွေကအာနာရရှိရေးအတွက်အကြမ်းဖက်လုပ်ရတွေကိုအပြိုင်ဆိုင်ကျူးလွန်နေကြတယ်လို့လီဗျားကြားဖြတ်အစိုးရအဖွဲ့အနေနဲ့နိုင်ငံလုံခြုံရေးအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်နေရပါတယ်
ဆီးရီးယားနိုင်ငံမှာစစ်သေးကြွတွေနဲ့ပူးပေါင်းတိုက်ခိုက်ရင်သေဆုံးရသူဒုတိယမြောက်အမေရိကန်နိုင်ငံသားဟာဆိုမာလီအမေရိကန်တယောက်ဖြစ်ပါတယ်။အဒီရာမန်မူဟာမက်ဟာအစ္စလာမ်နိုင်ငံတော်အဖွဲ့လို့ခေါ်တဲ့ ISIS စစ်သေးကြွအဖွဲ့ဝင်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့ဆီးရီးယားကိုသွားခဲ့တာဖြစ်ကြောင်းမီနီယာပူလစ်မြို့က KSMP ရုတ်တံဌာနကပြောဆိုပါတယ်။ပထမသေဆုံးခဲ့သူအမေရိကန်နိုင်ငံသားဒေါက်ဂလက်စ်မက်ကင်းသေဆုံးခဲ့တဲ့တိုက်ပွဲအတွင်းမှာပဲမူဟာမက်သေဆုံးခဲ့တာဖြစ်ကြောင်းသိရတယ်လို့ KSMP ကပြောပါတယ်။ မင်နီယာပူလစ်မြို့မှာနေထိုင်တဲ့အသက်33နှစ်အရွယ်ဒေါက်ဂလတ်မက်ကိန်းသေဆုံးကြောင်းအမေရိကန်မျိုးသားလုံခြုံရေးကောင်စီကဒီဘက်အစောပိုင်းမှာအတည်ပြုခဲ့တာပါ။မိုဟာမက်သေဆုံးခဲ့ရတဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့မှာကလေးကလူမှုကွန်ရက်ဒီပေါ်မှာရေးသားနေခဲ့ကြတာလည်းဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက်တဲ့တင်းတင်းမှုကြောင့်လူတဒါဇင်ကျော်ဟာလည်းစီးရီးယားမှာတိုက်ပွဲဝင်ဖို့နိုင်ငံကနေထွက်ခွာသွားခဲ့ကြတာပါ။ဒီတော့တွင်အစ္စလာမ်စစ်သည်ကြအဖွဲ့ ISIS ရဲ့ပန်းစီထိန်ထိန်ထားတာခံရတဲ့အမေရိကန်သတင်းတောက်စတီဗင်ရဲ့မိခင်ကသူ့သားကိုပြန်လွတ်ပေးဖို့ ISIS အဖွဲ့ခေါင်းဆောင်တွေကိုမြစ်တာရက်ခံခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာမိခင်ဖြစ်သူရှာလီဆော့လော့ဖ်ကစတီဗင်ဟာရိုးသားတဲ့သူတယောက်ဖြစ်ပြီးအမေရိကန်ဆိုရရဲ့ဆောင်ရွက်မှုတွေအတွက်အပြစ်ပေးခံရတဲ့တဲ့သူမျိုးမဟုတ်ပါဘူးလို့ပြောဆိုခဲ့ပါတယ်။
အီဘိုလာရောဂါကူးစက်ပြန့်နှံ့မှုရပ်သွားတဲ့အချိန်လောက်ရောက်ရင်အာဖရိကနိုင်ငံတစ်လွှာရောဂါကူးစက်ခံရသူပေါင်း3000ကျော်လောက်ရှိနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။လူပေါင်း1550သေဆုံးခဲ့ရပြီးဖြစ်တဲ့အီဘိုလာရောဂါတိုက်ဖျက်ရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်ပေါင်း490ကျပ်ခန့်သုံးစွဲခဲ့ပြီးရောဂါနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အကဲဖြတ်ဆန်းစစ်ချက်ကိုဒီကနေ့မှထုတ်ပြန်ပါတယ်။ရောဂါကူးစက်ခံရတဲ့လူအရေအတွက်က3000အထိတိုးလာတယ်လို့ဆိုပေမဲ့တကယ့်အရေအတွက်က2ဆဒါမှမဟုတ်4ဆအထိနိုင်တယ်လို့ဆိုပါရယ်အထက်ကကူးစက်ခံရတဲ့နိုင်ငံတွေကတော့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေရပါ WHO အပြောအရရောဂါကူးစက်မှုကဆက်ပြီးအရှိန်တက်လာနေတယ်လို့ဆိုပါရယ်ဒေတာထဲကနေရအနေငယ်လောက်မှသာဖြစ်ဖြစ်စီစီလုပ်နေတယ်လို့လဲဆိုပါရယ်နိုင်ဂျီးရီးယားမှာတော့အီဘိုလာရောဂါကူးစက်ခံရသူ15ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကအထောက်ပြန်ချက်မှဖော်ပြထားပါရယ်အီဘိုလာရောဂါကူးစက်ခံထားရတဲ့အနောက်အာဖရိကကအစီပွားရေးလုပ်ငန်းရှင်တယောက်ကတော့ဘာဆေးကူတာမှုမှမခံရဘဲရောဂါပျောက်ကင်းသွားပေမဲ့သူ့ကိုကူးတာပေးတဲ့ဆရာဝန်ကတော့ရောဂါပိုကူးစက်ခံရပြီးအရင်တစ်ပတ်ကပဲသေဆုံးသွားတယ်လို့နိုင်ဂျီးရီးယားအစိုးရအရာရှိတွေကဒီကနေ့မှပြောဆိုပါရယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘန်ကောက်ရာဇဝတ်မှုဆိုင်ရာတရားရုံးကနေထိုင်းဝန်ကြီးချုပ်ဟောင်းအဘိစစ်ဝေချာချီဝါနဲ့သူ့လက်ထောက်တို့အပေါ်လူသတ်မှုအာဏာအလွဲသုံးစားမှုတို့နဲ့ဆွဲချက်တင်ခဲ့တာတွေကိုပယ်ချခဲ့ပါတယ်။2010ခုနှစ်တုန်းကရှက်နီဝဲအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့ရမှာတည်ဆုံမှုတွေရှိခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောင်းအဘိစစ်တရားစွဲဆိုခံခဲ့ရတာပါ။ဒါပေမဲ့မစ္စတာအဘိစစ်နဲ့သူ့လက်ထောက်ဝန်ကြီးချုပ်ဟောင်းစုသက်တာဆူဗန်တို့ဟာအဲ့ဒီအချိန်ကနိုင်ငံတာဝန်ထမ်းဆောင်နေတာမို့သူတို့မှာအပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်လိုက်တာပါဆန္ဒပြမှုတွေကိုနှိမ်နင်းစင်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်တည်ဆုံမှုတွေရှိခဲ့ပါတယ်ဒီဖြစ်နဲ့ပတ်သက်ပြီးတရားလိုရှိနေရဲ့ဆွဆွဲချက်အပေါ်ကိုတော့သူတို့နှစ်ယောက်လုံးကညှင်းဆိုပါတယ်မစ္စတာအဘိစစ်ရဲ့အဆိုရဟာရေးပေါ်စီလူရန်စားနဲ့ဖွဲ့စည်းထားတာဖြစ်ပြီးစစ်တပ်ကကြောတော့နောက်ခံပေးထားတယ်လို့2010ခုနှစ်ဆန္ဒပြပွဲတွေအတွင်းရှက်နီဆန္ဒပြသူတွေကပြောဆိုခဲ့ပါတယ်ရှက်နီတွေဟာ2006ခုနှစ်တုန်းကစစ်အာဏာသိမ်းပြီးဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ကိုထောက်ခံသူတွေဖြစ်ပါတယ်မစ္စတာတက်ဆင်ဟာဒီနှစ်အစောပိုင်းကတရားရုံးအမိန့်နဲ့ယာရုကဖယ်ရှားခံလိုက်ရတဲ့ဝန်ကြီးချုပ်ဟောင်းရင်းလက်ရှီနာဝက်ရဲ့အကူဖြစ်ပါတယ်ယာရုကမဖယ်ရှားခင်အထိမစ်ရင်းလက်ဟာရှက်ဝါဝက်လက်ထောက်ဝန်ကြီးချုပ်ဟောင်းတောက်စုဝန်ဦးဆောင်တဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ခဲ့ရတာပါမကြသေးခင်ရပိုင်အတွင်းမှာတော့အာနာသိန်းပူဇော်ကြီးပရာယွတ်ချန်ဝချာကထိုင်းနိုင်ငံဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ
်တရုတ်ပြည်မကြီးအပေါ်မကြာဝေဖန်ရေးတွေပုံနေထုတ်ဝေတဲ့ဟောင်ကောင်ရဲ့မီဒီယာလုပ်ငန်းရှင်ဂျင်မီလာရဲ့အိမ်ကိုလက်ပေးလက်ယူတိုက်ဖျက်ရေးအရာရှိတွေဒီကနေ့မနေ့အစောပိုင်းကဝင်ရောက်ရှာဖွေခဲ့ကြပါတယ်ဒီမိုကရေစီအရေးဥပဒေပြဋ္ဌာန်းသူတွေကိုလိုက်ကအလူငွေအများအပြားထည့်ခဲ့တယ်လို့ဒေတာရင်သတင်းဌာနကဒီလထဲထုတ်ပြန်ကြေညာလိုက်ပြီးမှဖြစ်သွားခဲ့တာပါလိုက်ကတော့သူ့အနေနဲ့ဘာမှအယွင်းမှမလုပ်လုပ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်နိုင်ငံရေးအတွက်အလူငွေထည့်ဝင်မှုအပေါ်လူသိရှင်ကြားထုတ်ပြန်ဖို့ဟောင်ကောင်ဥပဒေကပြဋ္ဌာန်းထားတာမျိုးမရှိပါဘူးအိမ်ထဲဝင်ရောက်ရှာဖွေခံရတဲ့အကြောင်းကိုတော့သူ့အိမ်ရှိမှာပဲလိုက်ကအတည်ပြုပြောခဲ့ပေးမယ်အသေးစိတ်ကိုတော့ထုတ်ပြောတာမျိုးမရှိပါဘူးလိုက်ဟာမီဒီယာနဲ့သက်ဆိုင်တဲ့လုပ်ငန်းတွေအများအပြားပိုင်ဆိုင်ပြီးအဲ့ဒီလိုသူ့အိမ်ကိုဝင်စီသွားပြီးတဲ့နောက်ပိုင်းသူ့ပိုင်ဆိုင်တဲ့လုပ်ငန်းရှယ်ယာ600ခန့်နှုန်းလောက်အထိကျသွားခဲ့ပါတယ်
သမိုင်းမှာကျူးလွန်ခဲ့တဲ့ဂျပန်နိုင်ငံရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုပြန်လည်သုံးသပ်ဖို့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလတုန်းကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေအပေါ်ဂုဏ်ပြုတဲ့ခံနာကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောင်းလာပို့ခဲ့ပြီးနောက်တစ်ရက်မှာတရုတ်နဲ့တောင်ကိုရီးယားတို့ကအခုလိုပြောဆိုလိုက်တာပါ။ဧပြီလအတွင်းဂျပန်နိုင်ငံအနောက်ပိုင်းကကူဘေးမှန်တစ်ခုမှာကျင်းပတဲ့ဂုဏ်ပြုခံနာမှာမစ္စတာအာဘေရဲ့တောင်းလာကိုဖတ်ကြားခဲ့တာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ထောက်လိုင်းရေးလေယာဉ်နဲ့တရုတ်တိုက်ခိုက်ရေးလေယာဉ်နှိမ့်နှိမ့်ကပ်ကပ်ရင်ဆိုင်တွေ့လိုက်တာဟာနှစ်နိုင်ငံအကြားစီရဲ့အရာပူပေါင်းဆောင်ရွက်ဖို့နဲ့ပြဿနာဖြစ်လာရင်ဘယ်လိုတုံ့ပြန်ဆောင်ရွက်မယ်ဆိုတော့စီမင်းစည်းကမ်းတွေရှိဖို့လိုအပ်နေတာကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုပါရယ်ပင်နဂွန်အရာရှိပြောတာကတော့အဲ့ဒီအချိန်မှာအမေရိကန်လေယာဉ်ကနိုင်ငံတကာပိုင်လေကြောင်း area ထဲပြန်သားနေခဲ့တာလို့ဆိုပါရယ်ပြီးခဲ့တဲ့အင်္ဂါနေ့ကတရုတ်နိုင်ငံအရှေ့ဘက်ကီလိုမီတာနေရာအကွာဟိုင်နန်ကျွန်းတောင်ဘက်မှာအခုလိုဖြစ်သွားခဲ့တာပ
ါထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်နဲ့နန်းလာတို့ကကြီးညာခဲ့ကြတာပါခင်ဗျာအခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းတွေမတိုင်ခင်အရင်ဦးဆုံးယူကရိန်းရဲ့နောက်ဆုံးအခြေအနေကိုကြည့်ရအောင်ပါရုရှားလူလာတဲ့ခွဲထွက်ရေးတပုံထနေတဲ့အရှေ့ဘက်ယူကရိန်းဒေသမှာပြဿနာပြေလည်သွားအောင်လှုပ်ဆောင်မယ်လို့ရုရှားနဲ့ယူကရိန်းသမ္မတနှစ်ဦးသဘောတူညီခဲ့ကြပြီးနိုင်ငံပိုင်းအတွင်းမှာပဲရုရှားဘက်ကနောက်ထပ်တပ်ဖွဲ့တွေယူကရိန်းနယ်တွေကျူးကျော်ဝင်ရောက်မှုထပ်ဖြစ်ခဲ့ပါတယ်။တနင်္လာနေ့ကရုရှားလေဒီကုံတပ်ဖွဲ့တွေနေမြီမှားပြီးဝင်ရောက်ခဲ့တယ်ဆိုတဲ့ဒေသထဲမှာပဲရုရှားတန်ချက်ကကားရန်တစ်ခုဝင်လာခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ရုရှားနိုင်ငံကခွဲထွက်ရေးသဘောတွေကိုစစ်ရေးနဲ့လက်နက်အထောက်အကူပေးနေတယ်လို့ယူဆနေပါတယ်။ VOA သတင်းတော့ဇလတိကာဟုတ်သတင်းပေးပို့တာတော့ဦးသန်းလွင်တွန်ပြောပြမှာပါ။
အင်္ဂါနေ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာရုရှားနဲ့ယူကရိန်းသမ္မတတွေကပြည်ပခန့်တွေအဆုံးသတ်သွားအောင်လှုပ်ဆောင်မယ်လို့သဘောတူညီခဲ့ကြပေမဲ့ယူကရိန်းရှေ့ဘက်ဒေသတွေမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလားတဲ့ခွဲထွက်ရေးတပုံတွေဆက်လက်တိုက်ခိုက်နေကြဆဲဖြစ်ပါတယ်။အခုအချိန်မှာယူကရိန်းကနေလုံးဝခွဲထွက်ဖို့ပဲတန်တိထန်ချထားတယ်လို့ဒေါနက်စ်နယ်ကသဘုံကောင်းဆောင်တယောက်ကပြောပါတယ
်။
ကျွန်တော်တို့ကမှတည်ဆုံခဲ့ရတဲ့အပြစ်မဲ့ရဲသားတွေရဲ့အရေးအတွက်ကိုပဲကြည့်ပါအောင်။ဒီလူတွေရဲ့မျက်နှာကိုထောက်ထားရင်ညီညွတ်သောယူကရိန်းနိုင်ငံတော်ကြီးမှာဖရယ်ပြည်တော်စုအဖြစ်ရပ်တည်ဖို့ဆိုတာလုံးဝမဖြစ်နိုင်တော့ပါဘူး။ညီညီညာညာနဲ့လမ်းခွဲရေးခွဲထွက်ရေးကိုပဲလှုပ်ကြရတော့မှာပါ
။ဒီချိန်ထဲမှာပဲပြီးခဲ့တဲ့တနင်္လာနေ့ကကျူးကျော်ဝင်ရောက်လာတဲ့ရုရှားလေထီးကုံတပ်ဖွဲ့ဝင်တချို့ကိုဖမ်းမိခဲ့တဲ့ယူကရိန်းနယ်စပ်အနီးမှာပဲရုရှားစစ်သားတွေတင်ဆောင်လာတဲ့စစ်သုံးရင်တန်းတစ်ခုဗုဒ္ဓဦးနေ့ကဝင်ရောက်လာခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ
်။ရုရှားတန်ကြက်ကာက၅စီးနဲ့တပုံတွေလိုက်ပါလာတဲ့ရုရှားလော်ရီကတစ်စီးယူကရိန်းအရှိတောင်မချန်နယ်စပ်ကိုဖျက်ချော်လာပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလို့ရုရှားဖက်ဒရေးရှင်း68တပ်ဖွဲ့ကလေတီးကုံတပ်သားတွေရုရှားနယ်ထဲကိုနေရာမှပြီးဝင်လာမိတာပါလို့ဆိုရင်လည်းအခုတပ်ဖွဲ့ကြီးကိုရုရှားနယ်ထဲကိုပြန်လည်သွားဖို့ပဲကျွန်တော်တို့ဘက်ကပြောရမှာပါ
။တနင်္လာနေ့ကယူကရိန်းတပ်ဖွဲ့တွေရဲ့အဖမ်းဆီးခံခဲ့ရတဲ့ရုရှားလေထီးကုံတပ်ဖွဲ့ဝင်တွေကတော့သူတို့တကယ်မသိပဲနေမြေမှားပြီးဝင်လာမိတာပါလို့ဆိုပါတယ
်ကျွန်တော်တို့လက်နက်တွေကိုဘယ်သူမှကြီးထိုးမထားပါဘူးပြစ်တာခတ်တာတွေလည်းမလုပ်ခဲ့တဲ့အပြင်ဘာဖြစ်မှန်းတော့မသိခဲ့ကြတဲ့အတွက်အဲ့ဒီနေရာကထွက်သွားနိုင်ဖို့ပဲကျွန်တော်တို့လုပ်ခဲ့ကြတာပ
ါဘာပဲဖြစ်ပြောလက်ရှိအနေအထားကိုကြည့်ရင်ရုရှားနိုင်ငံအနေနဲ့ယူကရိန်းမှာသူတို့ရဲ့နေမြေခြေကုပ်ထားရှိလိုတဲ့ဆန္ဒကိုရှော့ပေးလိုတဲ့ပုံမရှိသေးဘူးလို့ Washington ခြေစိုက် Brookings လေလာသုံးသပ်ရေးဌာနက Stephen Pfeiffer ကပြောပါတယ်
Destabilize Ukraine to make Ukraine ကိုမတည်မြဲဖြစ်အောင်လုပ်ဖို့ပြဿနာတွေဖန်တီးဖို့ရုရှားနိုင်ငံမှာစစ်ရေးစီးပွားရေးစွန့်ရင်လောင်စာစတဲ့နီလန်ပေါင်းစုံရှိပါတယ်ရုရှားနိုင်ငံကိုတကယ်နဲ့နောက်ဆုတ်သွားစေမယ့်နီလန်ရှာတွေ့နိုင်မှာပဲယူကရိန်းမှာအခြေအနေတွေပုံမှန်ပြန်ဖြစ်လာနိုင်မှာပါ
အနောက်နိုင်ငံတွေကဖိအားပေးခြင်းအပြင်ရုရှားနိုင်ငံနောက်ဆုတ်သွားစေရေးအထောက်အကူဖြစ်စေနိုင်တယ်လို့မစ္စတာဗိုင်ဖာကပြောပါတယ်။ဒါပေမဲ့လက်ရှိဝါရှင်တန်မှာအကြံပေးတူဦးဖြစ်နေတဲ့ဆွီဒင်တန်တမန်ဟောင်းအန်ဒါစ်အရှလန်ကတော့အနောက်နိုင်ငံပိတ်ဆို့အရေးယူမှုတွေရဲ့တက်ရောက်မှုကိုမြင်ရဖို့အချိန်တော်ကြာယူရလိမ့်အောင်မယ်လို့ဆိုပါတယ်။တခုရှိတာကတော့အရှေ့ဘက်ယူကရိန်းဒေသအရေးမှာတိတ်တဆိတ်ပါဝင်ပြီးထိခိုက်သေးဆုံးခဲ့ရတဲ့ရုရှားစစ်သားတွေရဲ့အရေးအတွက်များလာနေတာတွေဟာသမ္မတပူတင်အတွက်ပြဿနာတရတော်ဖြစ်လာနေပြီလို့ဆိုပါတယ်။
တေဂျီဒံယာရတဲ့ရုရှားစစ်သား400လောက်ရှိပြီလို့စစ်သားတွေရဲ့မိခင်တွေကပြောနေပါပြီ။ဒီစစ်ပွဲဟာတရားဝင်ကြေညာထားတဲ့စစ်ပွဲလည်းမဟုတ်တော့ဘူး။အခုလိုတေဂျီဒံယာရတဲ့သူတွေကိုဘယ်လိုသဘောထားကြမလဲဆိုတာကမေးစရာဖြစ်နေပါပြီ။ရုရှားနိုင်ငံမှာကတိုက်ပွဲဝင်ရဲဘော်တွေကိုဂုံပြုအတိမတ်ပြုရတယ်ဆိုတာအင်မတန်အရေးပါတဲ့ကိစ္စပါ။မကြခင်မှာဒီကိစ္စဟာပြဿနာကြီးတရဖြစ်လာပါလိမ့်မယ်။ရုရှားနိုင်ငံဟာတကယ်စစ်ဖြစ်နေပြီလားလို့လည်းမေးလာကြပါလိမ့်မယ်။
ဒီလိုအဖြေကိုတိတိကျကျမပေးနိုင်တဲ့သမရဟာအခက်အခဲနဲ့ကြုံရမှာတော့မလွဲပါဘူးလို့လည်းအန်ဒါစ်အက်ရှလန်ကမှတ်ချက်ပေးခဲ့ပါတယ်ခင်ဗျာ
။ဦးသန်းလွင်ထွန်ပြောပြသွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုစက်တိုက်ပြောပြပါမယ်။တနင်္ဂနွေဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့သဘောထားကွဲလွန်နေတဲ့ကိစ္စကိုတော့နောက်တဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆက်လက်ဆွေးနွေးမှာဖြစ်တဲ့အကြောင်း UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်မတော် NDAA မိုင်းလာအဖွဲ့တွေကပြောကြားလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာပထမဦးဆုံးညင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UWSP ရဲ့ပြောခွင့်ရကပြောဆိုသွားတာပါအကြောင်းစုံကိုVOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်။ဟုတ်ကဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလာအဖွဲ့လိုလူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA တို့ဟာနိုင်ငံတော်တမရတမရကာဝေးရေးဦးစီးချုပ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့နဲ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရန်ကုန်မြို့မှာပထမဆုံးကြိမ်ဖြစ်သတင်းစာရှင်းလင်းပွဲကျင်းပရမှာသူတို့ရဲ့သဘောထားတွေကိုပြောဆိုခဲ့ကြတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့အစိုးရအကြားဆောင်ရွက်နေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်နဲ့ပတ်သက်ပြီး UWSP ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကအခုလိုပြောပါတယ
်ဆွေးနွေးပွဲမှာအောင်မြင်မြင်နဲ့နော်အလျှော့အတင်းနဲ့အောင်မြင်စွာလုပ်နိုင်တယ်နောက်တပြေလွန်းအတိုင်းအတာနဲ့အားလုံးလက်မှတ်ထိုးကြမယ်ဆိုလို့ရှိရင်ဒီအပေါ်မှာကျွန်တော်တို့နောက်ဆုံးရလတ်ကိုကျွန်တော်တို့လေ့လာမယ်လေ့လာပြီးတော့ပါဝင်လက်မှတ်ထိုးမယ်ခင်ဗျားတို့ဒီတစ်ခေါက်ဆွေးနွေးတဲ့အချက်လေးတွေဘာတွေသဘောထိုးညီချက်ရတယ်ကျွန်တော်တို့ပြေးပါကျွန်တော်တို့လေ့လာမယ်ဘာသာပြန်ရမယ်အရင်ဘာသာပြန်ပြီးတော့လူကြီးတွေကဆွေးနွေးပြီးတော့မှအေးဒါကတော့ဟုတ်တယ်သဘာဝကျတယ်မျက်မှောက်နိုင်ငံရေးနဲ့ဟိုကန့်ညီတယ်နော်ကျွန်တော်တို့အဖွဲ့ရဲ့ရည်တည်ချက်နဲ့လည်းကိုင်ရကျွန်တော်တို့ထိုးမယ်အဲဒီလိုမှထိုးလို့ရမှာမဟုတ
် NDAA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဦးခမ်းမောင်ကလည်းသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်တိခရက်စေးစံလက်မှတ်ထိုးဖို့ဆိုတော့လောလောဆယ်တော့ကျွန်တော်တို့ကထိုးဖို့လည်းမလိုတော့ထိုးပြီးပြီခုနကကျွန်တော်တို့ဟိုအမင်းချင်းသားတို့လို့လုံးဝကိုကျွန်တော်တို့မထိုးဘူးလားဆိုတော့မဟုတ်ဘူးကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အချိန်ရောက်မှာကျွန်တော်တို့ကပါဝင်ပြီးတော့ဒီဘီလုံးနဲ့အတိုင်းတာနဲ့လက်မှတ်ထိုးမယ်ဆိုရင်အဲ့ဒီခြေကြမ်းမှာကျွန်တော်တို့ထုတ်ပါမယ်လို့အဲ့လိုပဲကျွန်တော်တို့ကတိကျလောလောဆယ်တော့ကျွန်တော်တို့ကလက်မှတ်ထိုးဖို့လည်းမလိုတော့ဘူးအဲ့ဒီဟာပါပဲ
ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT ရဲ့လက်ရှိတောက်ဆိုချက်တွေအပေါ်သဘောတူတာတွေရှိတယ်လို့မတူတာတွေလည်းရှိတယ်လို့ပြောပါတယ်
သူတို့ရဲ့မူတချို့ဟာကျွန်တော်တို့တိုင်းရင်းသားတွေအတွက်အားလုံးအတွက်တောင်းဆိုတာဖြစ်တယ်ဒါတွေကတော့ကျွန်တော်တို့လက်ခံတယ်သဘောတူတယ်ဒါပေမဲ့တချို့အချက်တွေကြတော့အခုနိုင်ငံရေးအခြေခံနဲ့နည်းနည်းမတူတာတွေရှိတယ်တချို့ဟာနိုင်ငံရေးစကားအရပြောမယ်ဆိုရင်ပြောရင်လွယ်တယ်ဖြည့်ရှင်းရခက်တယ်အဲဒီလိုကိစ္စလေးတွေအများကြီးရှိတယ်အဲတွေ့တယ်ဒါကြောင့်မို့ဒီကိစ္စလေးတွေတချို့ကိစ္စလေးတွေကတော့ကျွန်တော်တို့လက်မခံဘူ
းသဘောမတူတဲ့အချက်ကိုတော့ဥအောင်မြင့်ကအခုလိုဆက်ပြောပါတယ
်ပြည်တော်စုတက်မတော်ကိစ္စပြည်တော်စုတက်မတော်ကိစ္စမှာဆိုလို့ရှင်ဥမာသူတို့စာရန်နေထဲမှာထွက်လာတဲ့ပြည်တော်စုတက်မတော်ဖွဲ့လို့ရှင်စစ်တင်တာပရိချုပ်ကိုအလဲကျတိုင်းသားတွေလောက်ရမယ်ဆိုတော့ဟာဒါဖြစ်နိုင်သလားဟိုကိုကအရေးချင်းမရှိဘူးလို့ပြောတာမဟုတ်ဘူးနော်အဲခင်ဗျာဒီတခုလုံးရဲ့ဒီဟာတွေကိုစွမ်းဆောင်နိုင်လားအဖက်ဖက်ပေါ့နော်အဲဒီကိစ္စလေးတွေကတခုရှိတယ်ဒါကြောင့်မို့ဒီလိုမူကြတော့ကျွန်တော်တို့ကဟိုဒီလိုတင်းတင်းမာမာနဲ့ဒီလိုဆွေးနွေးတာမျိုးတော့ကျွန်တော်တို့မကြိုက်ဘူးအဲပြေလဲအောင်ကျွန်တော်တို့ဘယ်လိုညှိကြမယ်ဆိုတော့ဟိုကိုမူနဲ့ကိုပေါ့နော်ဖြည်းဖြည်းညှိယူရမှာကိစ္စအပိုင်းနေရှိတယ
်ဖက်ဒရယ်တက်မတော်ဖွဲ့စည်းရေးဟာလေဘလို့ဖက်ဒရယ်ပြည်တော်စုစနစ်ကျင့်သုံးမလဲဆိုတဲ့မူပေါ်မှာအခြေခံနိုင်ကြောင်းပြောဆိုပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဝါဒေတာနဲ့မိုင်းလာဒေတာအတွင်မူရစေဝါနှိမ်နင်းရေးနဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဓိကထားပြောဆိုခဲ့သလိုနိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံစဉ်မှာဆွေးနွေးခဲ့တာတွေကိုလည်းတင်ပြပြောဆိုပါတယ်။တစ်ဆက်တည်းမှာပဲ UWSP အဖွဲ့ဟာဝါပြည်နယ်ဖွဲ့စည်းပုံနဲ့မိုင်းလာအဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းပုံ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့ဆောင်ရွက်မှဖြစ်ကြောင်းနဲ့ ဖွဲ့စည်းပုံနဲ့အညီလက်နက်ကင်အဖွဲ့တစ်ခုတည်းအဖြစ်အသွင်ပြောင်းလဲရေးကိုလည်းတဖြည်းဖြည်းညှိနှိုင်းသွားမှာဖြစ်ကြောင်းဝမ်းနဲ့မိုင်းလာအဖွဲ့ကပြောခွင့်ရသူတွေကပြောပါတယ်
။ကုမှုဇော်ရန်ကုန်မြို့ကနေသတင်းပေးပို့သွားတာပါ။ခုတခါတော့မိုးကောင်ရေရှားရဝန်းရဲ့စိုက်ပျိုးရေးအခြေအနေတင်ပြပါမယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာအတုံးစိတ်တိုးမြင့်ဖို့နဲ့အစိုးရရဲ့လက်ရှိကျင့်သုံးနေတဲ့စိုက်ပျိုးရေးမူဝါဒတွေကိုပြင်ဆင်ပြောင်းလဲဖို့လိုအပ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြေရှင်းပေးရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအလယ်ပိုင်းမိုးကောင်ရေရှားရန်ဝန်းဒေသကိုအခြေပြုလေလာချက်တွေအရလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့မြန်မာအစိုးရကိုသူတို့ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ် VOA သတင်းတောက်ကိုစီသူကအခုလိုသတင်းပေးပို့လာပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍဆိုင်ရာရင်းနှီးမြှုပ်နှံမှုတွေများပြားလာပြီးမြဲလဲအသေးစားတောင်သူလယ်သမားတွေရဲ့အကျိုးခံစား권အတွက်တော့အဟန့်အတားတွေရှိနေသေးတယ်လို့ဗြိတိန်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြစ်ရှင်းပေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်စိုက်ပျိုးရေးသုံးစိတ်ကိုတိုးမြင့်သုံးဆွဲဖို့နဲ့ဒေသဆိုင်ရာစိုက်ပျိုးရေးမူဝါဒတွေကိုလည်းပြန်လည်သုံးသပ်တင့်တယ်လို့အကြံပြုလိုက်ပါတယ်တာဝန်သိရင်းနှီးမြှုပ်နှံမှုတွေမရှိဘဲနဲ့အသေးစားတောင်သူလယ်သမားတွေအတွက်အကျိုးကျေးဇူးမရရှိနိုင်တဲ့အကြောင်း Oxfam မြန်မာရဲ့စာတမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးမူဝါဒတွေကို Oxfam in မြန်မာမူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုဇာနီနိုင်ကအခုလိုပြောပါရယ
်ဒီသူတို့ဟိုနီးပညာပိုင်းဆိုင်ရာအကူအညီပေးတာကြီးလုပ်တယ်နောက်ကသူတို့ capacity building ပေါ့သူတို့စွမ်းဆောင်ရည်မြင့်လာဖို့နောက်ကသူတို့ ਨੇ ဒေသဆိုင်ရာဌာနဆိုင်ရာ ਨੇ ချိတ်ဆက်မှုအကောင်းမှုဒါမျိုးတွေကျွန်တော်သူတို့ပတ်မှုပေးတယ်ဒါပေမဲ့ကျွန်တော်ဘာကြည့်ရလဲဆိုတော့ကျွန်တော်ပတ်မှုပေးတော့ညာလဲပေးတဲ့အတိုင်းပဲသူတို့ ਨੇ တိုးတက်လာတယ်ဒါပေမဲ့ဘာဖြစ်လဲဆိုရင်ဒီအပေါ်ပိုင်းကမူဝါဒတွေကိုနိုင်ကကျွန်တော်ကဟန်ကြားတွေဖြစ်နေတဲ့အခါမှာမူဝါဒရဘိုင်းဆိုင်ရာမပြောင်းလဲတဲ့အခါမှာကျွန်တော်တို့အကူအညီပေးတာတွေကထိအောင်ထင်သလောက်ထိအောင်မရှိဘူးပေါ့ဆိုတော့ကျွန်တော်ကနောက်တစ်ဆင့်မှာပါလဲဆိုရင်ဒီပြည်ထနာတွေက drain zone တစ်ခုတည်းမဟုတ်မြန်မာတိုင်းနိုင်ငံလုံးဆိုင်ရာမြန်မာတိုင်းနိုင်ငံလုံးရဲ့စိုက်ပျိုးရေးခန္ဓာကြီးတစ်ခုလုံးကပြုဝင်ပြောင်းလဲဖို့လိုတာ
မြန်မာနိုင်ငံလေပိုင်းမိုးခေါင်ရေရှားရဝန်းဒေသရဲ့စိုက်ပျိုးရေးလုပ်ငန်းတွေတိုးတက်စေရင်တောင်သူလယ်သမားဘဝအဆင့်မြင့်တင်ရေးအတွက်မကွေးတိုင်းနဲ့မန္တလေးတိုင်းဒေသတွေမှာကောက်ခံခဲ့တဲ့စစ်တမ်းပေါ်အခြေခံပြီးတော့စာတမ်းတစ်ရက်ပြုစုခဲ့တာဖြစ်ပါတယ်။မန္တလေးတိုင်းတာစီမြို့နယ်ကလည်းသမားတူဖြစ်တဲ့ကိုကျော်ဆန်းကတော့မူဝါဒတွေပြောင်းလဲဖို့နဲ့တောင်သူဘဝလှပဖို့အတွက်အစိုးရမှတာဝန်ရှိကြောင်းသုံးသပ်ပါတယ်
။ဒီစာတမ်းအောင်မြင်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့အချိန်တွေအများကြီးလိုလိမ့်မယ်တဲ့။ဘာလို့လဲဆိုတော့တကယ်နည်းမြေတွေဆင့်ပြီးတကယ်ခံစားနေရတဲ့လူတွေရဲ့စံတားတွေလို့ကျွန်တော်နားလဲတာเนาะကျွန်တော်တို့ဘလောက်ပဲလှုပ်လို့ဘလောက်ပဲစူးစမ်းနံပါတ်1အစိုးရပေါ့နိုင်ငံတော်အစိုးရအများကြီးပူပေါင်းလို့ဒီကဏ္ဍအတွက်ဖြစ်မြောက်ဖို့ဒီကဏ္ဍကိုတကယ်သူတို့ဘဝကိုမြင့်တင်နိုင်ဖို့အတွက်နံပါတ်1အဓိကအကြဆုံးကတာဝန်ယူထားတဲ့အစိုးရပဲဒီအစိုးရကနေမှအစိုးရရဲ့မူဝါဒပေါ့ဒီမူဝါဒတွေမှကျွန်တော်တို့ကသူတို့ကပြန်ပြီးတော့ပြုပြောင်းလဲမှုမရှိဘူး။ဒေသမားတွေအတွက်ငန်းကြမှုမရှိဘူးဆိုရင်တော့ကြီးဆုံးနေတဲ့ဟာအလကားပဲ။ကျွန်တော်တို့ကအဲ့လိုမျိုးမြင်တယ်။တကယ်အောင်မြင်နေတယ်ဒီကောင်းစဉ်တကယ်ဖြစ်ချင်တယ်တကယ်လှုပ်ချင်တယ်ဆိုလို့ရှိရင်တော့အလူရှင်လောက်ဆောင်မဲ့အဖွဲ့စည်းဒေသကတော်ခံစားနေရတဲ့ပူပေါင်းဖို့လိုတယ်။အဲ့လိုဆိုလို့ရှိရင်တော့ဖြစ်နိုင်တယ်။ဒါပေမဲ့ဒါအချိန်တော့ပေးရတယ်။ချက်ချင်းလည်းငယ်တော့မဖြစ်နိုင်ဘူး။
အစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍအသုံးစည်းတိုးမြင့်မှုအပြင်အသေးစားတောင်သူလက်သမားတွေအတွက်လုံလောက်တဲ့ချင်းငွေထုတ်ပေးနိုင်ရေးမူဝါဒရာသီဥတုကြောင့်ထိခိုက်ပျက်စီးမှုရှော့ချပေးရေးနီလန်းတွေထူထောင်ဖို့နဲ့ကောက်ဘဲသီးနှံစည်နှုန်းတည်ငြိမ်စည်ရေးတွေကိုပါအလေးထားဆောင်ရွက်ဖို့အကြံပြုထားပါတယ်။စာတမ်းပါအကြံပြုချက်တွေဟာကောင်းမှုပေမဲ့အစိုးရအပေါ်အကျိုးသက်ရောက်မှုအားနည်းနိုင်တယ်လို့လည်းလက်သမားတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အစိုးရအနေနဲ့တော့မူဝါဒရေးရာပြုပြင်ပြောင်းလဲရေးတွန်းအားတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်း Oxfam မြန်မာရဲ့မူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုငိမ့်စာနေနိုင်ကပြောပါတယ
်။ဒီစာတမ်းတစ်ခုနဲ့တော့ကျွန်တော်ဘာမှမဖြစ်နိုင်ဘူးပေါ့ဒါတော့သိကြတယ်နော်။အဲ့တော့ဒါပေမဲ့ဒီစာတန်းကိုကျွန်တော်တို့ကဟိုပါပေါ့နော်ဟိုအားလုံးကနေဝိုင်းပြီးတော့ပေါ့နော်လက်သမားတွေကလည်းပြောကြတယ်နောက်တစ်ခါခုလာတဲ့ပေါ့နော်ရက်ဖက်ဖွဲ့စည်းတွေလည်းပြောတယ် private ဟို public ကခဏလည်းဝိုင်းပြောကြမှာကျွန်တော်ကဒီလိုအတန်နေပေါ့နော်အားလုံးစုသွားပြီဆိုရင်တော့အစိုးရအနေနဲ့တခုပေါ့နော်သူ့အနေနဲ့အာတခုကိုသူဒီဆောင်ရွက်ဖို့ကျွန်တော်တို့ဒီအာပြုဝင်ပြောင်းလဲမှုတွေကျွန်တော်တို့ဒီဆက်ပြီးလှုပ်လာလိမ့်မယ်ဒီထက်ပိုပြီးအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ပေါ့ဆိုတော့နောက်တစ်ခုကဒီကြုံတွေ့နေရတဲ့ပြဿနာတွေကတကယ်အောက်ခြေမှာကြုံတွေ့နေတဲ့ပြဿနာတွေကဒီအချို့အရာအောက်ခြေမှာပဲဖြည့်ရှင်းနိုင်နေတဲ့ဟာရှိနော်ဥပမာ drain zone ဆိုရင် drain zone မှာပဲရှိတယ်တခြားမှာမရှိဘူးအဖြေရနော်နောက်တစ်ခါဒီ delta ဆိုတဲ့ delta မှာရှိတယ်ဒါပေမဲ့ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကဒီသက်ဆိုင်ရာအစိုးရဌာနတွေပေါ့နော်ဒီသက်ဆိုင်ရာတိုင်းဒေသကြီးမှာရှိတဲ့အစိုးရဌာနတွေကလည်းဒီဆုံးဖြတ်ချက်ချပိုင်ခွင့်ပေါ့နော်ဒီသက်ဆိုင်ရာမူဝါဒတွေစိုက်ပျိုးရေးကဏ္ဍမှာမရှိတော့နေ
ယင်းနှိမ့်မြွမ်းနံသူတွေအနေနဲ့လဲတာဝန်သိယင်းနှိမ့်မြွမ်းနံမှုရှိဖို့နဲ့တဘာဝပတ်ဝန်းကျင်အမျိုးသမီးကဏ္ဍတွေကိုလဲအလေးထားဆောင်ရွက်ကြဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်ကြောင်းလဲသုံးသပ်ထားပါတယ်မြန်မ မြန်မာနိုင်ငံမှာလယားမြေတင်းစီမှုတွေနဲ့လယားမြေပိုင်ဆိုင်မှုအငင်းပွားမှုတွေကတော့မြန်မာနိုင်ငံနေရာအတော်များများမှာဖြစ်ပေါ်နေကြပါဒါ့အပြင်မြန်မာနိုင်ငံအလဲပိုင်းမိုးခေါင်ရေရှားရဝန်းဒေသအပါအဝင်ဒေသတချို့မှာရာသီဥတုပြောင်းလဲမှုကြောင့်စဘာနဲ့အခြားသီးနှံစိုက်ပျိုးမှုတွေလည်းတိတိတသားကျဆင်းလာနေပါတယ်ခင်ဗျာ
VOA သတင်းတော်ကိုစီသူရဲ့တင်ပြချက်ပါခင်ဗျာ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကိုတွားရောက်ပြီးတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတခါတော့ထိုင်းမှာမြန်မာအလို့သမားတွေတပ်ဖြတ်ခံရတဲ့သတင်းပေးပို့ချက်တင်ဆက်ပါမယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ထုံဖာဖုံမြို့နယ်အတွင်းကရာဘာကျမ်းမှာအလုလုနေတဲ့မိသားစုတွေကအသက်24နှစ်အရွယ်အမျိုးသမီးနဲ့သူ့ကလေးနှစ်ဦးတပ်ဖြတ်ခံရပါတယ်။ဘာကြောင့်တပ်ဖြတ်ခံရလဲဆိုတာထိုင်းရဲတွေကစုံစမ်းနေဆဲဖြစ်ပြီးထိုင်းနိုင်ငံတွင်းမှာမြန်မာရွှေပြောင်းအလို့သမားတော်များများဟာတရားခံမပေါ်ဘဲတပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေခက်ဆစ်စိတ်ဖြစ်လာနေတယ်လို့အလို့သမားလှူရှားသူတွေကပြောပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကအခုလိုတင်ပြပါမယ
်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ထုံဖာဖုံမြို့နယ်ဖွေဖိုင်ကျေးရွာအုပ်စုမှာရှိတဲ့ရာဘာချန်တချံမှာအလုလုနေတဲ့မြမလို့သမားမိသားစုတွေကကလေးငယ်နှစ်ဦးပါဝင်လူသုံးဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အမှုနဲ့ပတ်သက်လို့အခုအခါမှာတော့စုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့လဲထိုင်းရက်သတင်းစာကဒေသခံအာဏာပိုင်တွေကိုကိုးကားပြီးဖော်ပြခဲ့တာပါထိုင်းနိုင်ငံမှာအခြေစိုက်ပြီးအလို့သမားအခွင့်အရေးလှုပ်ရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့ဗုဒ္ဓဘူးနေ့ကအဖြစ်ပြက်နဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်ကျွန်တော်တို့ဒီကန်ချနာဘူရီခရိုင်ပေါ့ကျွန်တော်တို့ဒီဖော်ပါဖုံမြို့နယ်ကျွန်တော်တို့ဒီခိုင်းမြန်မာနယ်နဲ့ဆက်နေပြီးအဲ့ဒီမှာရောဘတ်ချန်နဲ့မှာဖြစ်တာရောဘတ်ချန်တဲ့မှာသူ့အမျိုးရောဘတ်ချန်ရောဘတ်ချစ်တဲ့ဒီမိသားစုပေါ့သူ့အမျိုးသားကတော်ထဲမှာငါးချသွားတော့အခုသူ့အမျိုးသားမှာပဲသူ့မိသားစုတည်တာကိုမသိသေးဘူးပေါ့အမှအမျိုးသမီးကကောင်းကောင်းလေးအသက်24နှစ်ကလေးသူ့ကလေးနှစ်ယောက်တယောက်ကအကြီးတယောက်က6နှစ်နဲ့အငယ်တယောက်က3နှစ်လို့ပြောတယ်အဓိကတော့ဗျအဲ့ဒီမှာကဒီကျွန်တော်တို့ရောဘတ်ချန်ရဲ့တော်တော်များများရှိနေပြီဆိုတော့အဲ့ရောဘတ်ချန်ထဲမှာဆိုတော့တော်တော်လေးတော့ခေါင်တာပေါ့နော်လူသူဝေးတယ်ဆိုတော့အခုအနေထားရဆိုလို့ရှိရင်တော့ဒီဟိုဒီတမ်းမှုကဘာကြောင့်ဖြစ်တယ်ဆိုတာကိုတော့ဒါပြောဖို့အင်မတန်ခက်တယ်ဒါပေမဲ့ဟိုဘလူမျိုးအတက်ခံရတယ်ဟိုဆိုတာတော့အခုဒီသက်ခံကန်ထနာဘူလီဂျက်တပ်ဖွဲ့ကတော့အဲ့ဒါဆစ်ဆင်းရည်ရမှုတွေတော့ဟိုစတင်ဆောင်ရွက်နေပြီ
မကြသေးခင်လတွေအတွင်းထိုင်းနိုင်ငံမှာအမျိုးသမီးတွေအာတမပြုကျင့်ခံရတာတပ်ဖြတ်ခံရတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တယ်လို့အခုအမှုမှလည်းအလားတူမတင်ကားစရာထောက်ထားတွေတွေ့ရပေမဲ့ဆစ်ဆစ်ချက်တွေရမှသာအတိအကျပြောနိုင်မယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါရယ်ထိုင်းနိုင်ငံမှာအလုလုကင်နေကြတဲ့ရွှေပြောင်းလူသမားတွေအပေါ်အနိုင်ကျင့်မှုတွေတပ်ဖြတ်မှုတွေမကြခဏဆိုသလိုကြုံနေကြရပြီးကျူးလွန်သူတွေကိုလည်းဖော်ထုတ်နိုင်တာမျိုးတွေမရှိတာကြောင့်စိုးရိမ်စရာကောင်းတယ်လို့လည်းအလုသမားရဲ့လှုပ်ရှားသူဦးထူးချစ်ကပြောပြပါရယ
်ဒီလထဲမှာပဲပေါ့နော်ကျွန်တော်တို့ဒီကျွန်တော်ခရိုင်ထဲမှာဆိုလည်းကျွန်တော်တပွဲအမျိုးသမီးအသက်16နှစ်အဲ့ဒါကြတော့ဟိုဒီပဝင်းချင်းအဝယ်အတည်ပြုတယ်နောက်ပြီးတော့ဒီပြီးခဲ့တဲ့လထဲမှာလည်းကျွန်တော်ဆူရထာနေကျွန်တော်တို့ဒီတငါရွာလေးဒွန်းဆတ်ဆိုတဲ့အဲ့ဒီကြီးရွာလေးတစ်ခုမှာပဲအမျိုးသမီးတစ်ယောက်ကအုပ်စုဖွဲ့ပြီးတော့မရင်းချင်တာခံခဲ့ရတယ်ဟိုနောက်ပြီးတော့ကျွန်တော်တို့ဒီအဲ့နားမှာဟိုဓညာတိုက်မှုတို့ကျွန်တော်တို့ကိုထီးလက်ရောက်ဆော်ကားမှုနောက်တစ်ခုကျွန်တော်တို့ပြီးခဲ့တဲ့အပတ်ထဲမှာပဲကျွန်တော်တို့ဖနာခရိုင်မှာလည်းတဝဲအယူသားလေးတစ်ယောက်အဲ့ဒါအမည်မသိအဲ့လိုမျိုးအသက်ခံရရရှိတယ်ဒါကြကျွန်တော်ထိုင်းနိုင်ငံမှာတော့ဒါတော့ခဏခဏဖြစ်နေတာမျိုးလေးဖြစ်တယ်။နောက်တို့အတွက်ကြောင့်ဆိုလို့ရှိရင်တော့ဒါအမှုမှန်ပေါ်တာဟိုမတွေ့ရဘူး။အဓိကအနေနဲ့တော့ဒီဒေသခံထိုင်းအာဏာပိုင်တွေနေရလဲဟိုမြန်မာရှစ်ပြောင်းလူသမားတွေချစ်တဲ့ကိစ္စလို့ဆိုပြီးတော့ဆိုလို့ရှိရင်တိတ်ပြီးတော့ထိထိရောက်ရောက်အရေးယူဆောင်ရွက်မှုတွေအားနည်းတာမျိုးတွေတွေ့ရတယ
်။ထိုင်းနိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းလူသမားတန်းတဲ့ချီအလုလုကင်နေပြီးထိုင်းနိုင်ငံသားတွေမလုပ်လို့တဲ့ညစ်ပတ်တဲ့အလုခက်ခဲတဲ့အလုအနေအများတဲ့အလုတွေမှလုကင်နေကြရတာပါ။ထိုင်းနိုင်ငံရဲ့အစွန်အဖျားဝေးလံခေါင်တည်တဲ့နေရာတွေမှာတော့ရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေအခြေစိုက်တာမျိုးတွေမရှိတဲ့အတွက်ရာဇဝတ်အမှုခင်းတွေဖြစ်ပေါ်တိုင်းအမှုမှန်ပေါ်ပေါက်တာမျိုးတွေလည်းမရှိပါဘူးလူအခွင့်အရေးချိုးဖောက်ခံနေရပြီမဲ့တိုင်ကြားဖို့အခက်အခဲရှိတာတွေနစ်နာခြင်းနဲ့ကြေအေးလိုက်ရတာတွေလည်းရှိနေတာပါအခုလဲပြစ်မှုကျူးလွန်သူကိုလိုက်လံရှာဖွေနိုင်ဖို့ကခက်ခဲနေပြီးအဲ့ဒီနေရာကလည်းမြမလူသမားအနှဲငယ်သာအလုလုကင်နေကြတဲ့နေရာလည်းဖြစ်ပါတယ်ရှင်
မအေးမာရဲ့သတင်းပေးပို့ကြပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့ဂျာတာပရီနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဟွေအတွင်းကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မဲ့အပြင်တိုင်းသာသတင်းလွှာအစီအစဉ်မှာတော့
ဒေါ်စေဂျိုဂျင်းလူပတ်တေးရတော့ကျွန်တော်ဆရာကြီးကိုလက်ခံပေးပြီးတော့သူတို့ရဲ့မိဘတွေကိုဆက်တွေ့နေပါတယ်မိဘတွေအဒီမှာဘယ်လိုဆောင်ရွက်ပြပါဆိုတော့
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့ကလေးမွေးပြီးမိနေတဲ့စားတော့နေတိုင်းတင့်ပုံတွေအကြောင်းကိုတင်ပြထားပါတယ်ဒီမိနေတဲ့ကာလမှာရှေးရိုးဆွဲမှားနေတဲ့အယူဆတွေကြောင့်လွဲမှားစွာစားတော့မိပြီးမိခင်ရောကလေးပါဒုက္ခရောက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဒီအကြောင်းစိတ်တက္ကသိုလ်တင့်တဲ့ဗဟုအမျိုးသမီးဆေးရုံတာဖွားမိရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာပါ
โอเคปมคะดอกเตอร์อมยติดาครับเนี่ยโกวินซองซินคลีมมวยกินปอนเนาะมีกินတွေနေเนี่ยအနေထိုင်စားတော့နဲ့ပတ်သက်ပြီးဆောင်ရံရှောင်ရံတွေပြောပြီးတဲ့အခါမှာဒီတစ်ခေါက်တော့ဆင်မကြီးคลีมวยပြီးတဲ့အခါဒီမိနေတဲ့ဘဝမှာပေါ့เนาะဒီအစားတော့အနေထိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံရှောင်ရံတွေကိုဆက်ပြောကြအောင
်มวยပြီးပြီဆိုတဲ့အချိန်ကြရင်တော့တို့လက်လက်စားလို့ရတယ်คลีมวยပြီးတာနဲ့ပြီးနေတဲ့အမျိုးကဘာစားခြင်းလဲဆိုပြီးတော့ကျွေးတယ်ပေါ့ရိုးရိုးမွေးတဲ့လူတွေအတွက်ကတော့ဖြည်းဖြည်းစားလို့ရပါတယ်တော့ခွန်မူရဲ့လူကတော့လည်းပြီးတဲ့မိသေးထုံသေးပေါ်မူတည်ချက်ချင်းစားလို့ရတာရှိတယ်လို့မရတာလည်းရှိကြပါဘူးလေ
ဟုတ်ကဲ့ဆရာမမိနေတဲ့မိခင်အနေနဲ့ဒီအစားအသောက်အနေထိုင်တဲ့ပတ်သက်ပြီးတော့ဘလို့ရှောင်စရာဆောင်းစရာတွေရှိနေလဲ
မိနေတဲ့ဘဝရောက်တာတော့လေကျမတို့မမာတွေကစပယ်ရှယ်ကိုမိသားစုကချက်ပြပြတယ်ဥမာငရန်ချောက်သူချောက်သူစပယ်ရှယ်စုဆောင်ထားပြီးတော့စပယ်ရှယ်ချက်ပြတယ်ခင်းအားကြီးချက်တယ်ပြောခင်းအားကြီးကိုစလုံးလိုက်ကိုမော့တော့ခိုင်းတာသမင်းချင်းစားတယ်လို့သုံးလေးနဲ့တောက်တာမျိုးမဟုတ်ခင်နဲ့စလုံးလိုက်မော့ခိုင်းတာအဲ့ကျတော့ကိုဝင်ဆောင်ရှင်တို့ကညားနေတဲ့အရေးတက်တရောစားတက်တရောခန္ဓာကိုယ်လည်းမှမိနေတဲ့ဘဝမှာတက်ပြီးထုတ်ပြရဆူဆူပေါက်ချင်းနဲ့ထုတ်တယ်ချွေးထွက်ရင်နဲ့ထုတ်တယ်ဒါကြောင့်မလို့တိုင်းရင်းမိနေတဲ့ချွေးထုတ်တယ်ဆိုတာရှိပါတယ်ဒါနဲ့ချွေးထုတ်လိုက်တဲ့ခါကျတော့ physiology မဟုတ်ခင်မတရားထွက်သွားတဲ့ခါကျလို့ရှိရင်ကျတော့လေထွက်တင်တာနဲ့မညပဲထွက်သွားရင်လည်းအမိမှာခံရပါတယ်ဒါကြောင့်မလို့ချွေးထုတ်လောက်တဲ့အချိန်တော့လေမလိုပါဘူးတော်တော်လေးခုနကအပူဆောင်တဲ့ဟင်းကားကြီးမောတောက်တာမျိုးကြတော့လေဆက်ချင်းကိုခေါ်ကားလာပြီးသွေးပေါင်းကြီးတက်တဲ့အချိန်ဖြစ်တတ်ပါတယ်ပြီးတော့ဒီဟင်းကားကြီးထဲမှာအလုံးစုံထည့်ရင်ပစွန်ကြောက်ဖြစ်ကြောက်ခင်ခင်ထည့်မယ်တံကြာကြီးစားရင်အဲရွက်ကလေးကလေးအနေချင်းထည့်မယ်အဲ့မှာပါတဲ့အဟာရဓာတ်ကိုစဉ်းစားလိုက်လို့ရှိရင်အနံဓာတ်ကအေးဓာတ်ကများနေတယ်ဒါကြောင့်မလို့ဒီဟင်းကားကြီးကိုတောက်သုံးမှုကတော့အားမပေးပါဘူးဒါဆိုတော့အန္တရာယ်ရှိပါတယ်တခုပဲအမေကလေးမုတ်ထွက်ချင်းလေးအဟာရပြည့်တဲ့မုတ်ဒီကနေ့ဟင်းအားရေတောက်လို့လို့တွက်တယ်ဆိုတာဟင်းအားရေတောက်လိုက်ရင်ရေအများကြီးတောက်တယ်ငန်းနဲ့ငန်းတော့ရေထငတ်တယ်ထပ်တောက်တယ်တောက်တော့ရှူးရှူးတွေလည်းများများပေါက်တယ်လို့မုတ်ထွက်ချင်းနဲ့ထွက်မယ်ဒါပေမဲ့လူရေချေပဲထွက်မယ
်ဟုတ်ကဲ့ဆရာမလူရေထွက်တာနဲ့အစားအသောက်ဒီဆက်ဆက်တာမှာဒီတတိပြုစရာနည်းနည်းလေးထပ်ပြီးတော့ရှင်းပြပေးပါလား
လူရေထွက်တယ်ဆိုတာလည်းစိတ်ဓာတ်နဲ့အကျန်းဆိုင်ပါလေတော့ဗာမီကိုခုတ်လို့ပြုတ်ပြီးဟင်းအားရေတောက်ရင်လုတ်ထွက်တယ်လို့ပြောတယ်အဲ့မောင်မီကနုထွက်တဲ့တက်ပါလာလားဆိုပါတာမဟုတ်ဘူး။ဘာကြောင့်လဲဆိုစိတ်တက်စိတ်တက်ကဒါတောက်ရင်ချင်းနုထွက်မယ်လို့စိတ်ကထားလို့ရှိရင်အဲ့ဒါနုထွက်တာပဲ။ဒါပေမဲ့ဟင်းအားရေတောက်တဲ့ဆူဆူလေးတွေကတော့သူ့ဘောင်ကိုတိုးစီတယ်၊မွေးပြီးရင်ဖောနေတာတွေညှော့သွားမယ်စားပို့ပြီးဖောင်းကားလာစီတယ်၊နောက်တွေးတွေတိုးစီတယ်၊အဟာရဓာတ်မြဲတယ်၊ဒါလေးတွေပြည့်တယ်ဆိုလို့ရှိရင်တော့အဟာရဓာတ်လည်းများမယ်၊နုလည်းထွက်မယ်။နော်အသားများများအရွယ်အသီးများများနဲ့ချက်တဲ့ဟင်းရည်လိုမျိုးကိုဆုံးနဲ့တောက်တာလောက်ပေါ့လေ။ဒီစလုံးနဲ့မော့တာလောက်ကြတော့လေတစ်ဖက်ချွန်းရောက်ပြီးအန်ဒီရေများတတ်ပါတယ်
။ဟုတ်ကဲ့ဆရာမ နောက်ထပ်ရောအခုလိုဒီအယူဆမှားပြီးတော့ပြဿနာတက်နိုင်တဲ့အနေအထားရော
မိမိတွေဒီတရှင်လက်ဆက်ပူလို့ရင်ပြန်စားမှုဆိုတဲ့ပါတယ်ဥပမာကစားရက်စားလိုက်လို့ခလီချီစိမ့်ပါမယ်ဆိုတာဟုတ်ပါဘူးအမေကကစားရက်ချင်မောင်ရက်စားလိုက်တယ်လို့ရဲမှာကစားရက်ချင်မောင်ရက်တိုင်းပါသွားတာမဟုတ်ပါဘူးခန္ဓာကိုယ်ကခြေဖြစ်ပြီးတော့ပြင့်တော်တဲ့ဓာတ်ကိုပြောင်းလဲသွားပြီးတော့မှလို့ရဲမှာပါသွားပြီးခလီကိုအဟာရဖြစ်စေတာပါဒါကြောင့်မလို့အမေစားစားလို့ဝင်ဖြစ်တယ်ဆိုတဲ့ဥစ္စာမဟုတ်ပါဘူးနောက်တစ်ခုကဝင်ပြရတဲ့အကြောင်းကိုပြန်စီစစ်တဲ့ခါကျတော့ဒီမိဘကြီးအရှိခက်ကအခုလက်ရှိလဲအမဒီမှာ private hospital တက်မွေးနေရတဲ့ဒီရှေ့ရိုးအယူဆရှိနေပါသေးတယ်မိနေတဲ့ဆက်ပြာကိုင်းနေထုံနေခြင်းနဲ့ဆိုတဲ့ပြဿနာပေါ့ထုံနေခြင်းနဲ့ဆိုပြီးဆက်ပြာကိုပြေးမကိုင်းဘူးတကယ်တော့ထုံနေခြင်းနဲ့ဖြစ်ရတဲ့အကြောင်းများကငကြောရေးငချောက်ရေးကြက်ကြော်ရေးဆိုတော့ဆိုမကျွေးဘူးအချောက်နဲ့ဟင်းသားရည်နဲ့တိုက်တာဟုတ်ဒါနဲ့ပဲမီးထွင်းတထွင်းလုံးကိုကျွေးတဲ့အခါကျတော့ငါ၆ဖုတ်တို့ဘာလို့မှဗီတာမင် B1 ကိုဆန့်ကျင်တဲ့ဓာတ်တွေပါတယ်။အဲ့တော့ကြက်ကြောငါ၆ဖုတ်ကြည့်တဲ့နေ့တိုင်းစားပြီးဟင်းသားရည်တောက်တဲ့အခါကျတော့တစ်ပတ်ကနေနှစ်ပတ်ရောက်လာတဲ့အခါမှာ B1 ဓာတ်ချုပ်တက်လာပြီးတော့နောက်ပိုင်းကျရင်ထုံလာကျင်လာတယ်မကအောင်ချိန်မထနိုင်တဲ့အခြေအောင်ဖြစ်တတ်ပါတယ်။အဲ့ဒီခါကအခုခေတ်မှာတော့ချက်နေသွားတာပါဆိုတော့စားတာတော့ဒီပုံစံတိုင်းစားနေတယ်။ဒါပေမဲ့ကိုယ်ဝင်အားသေးတောက်တတ်တဲ့အချိန်ရင်မွေးပြီးလဲအားသေးဆက်တောက်တာလीရှိနေသေးတဲ့တကြောင်မလို့ရှိတဲ့လူဆိုရင်ဒါတွေမခံစားရဘူး။တော့လူကတော့အားသေးတောက်အောင်မှမသိဘူး။ဒါပေမဲ့ဟင်းအားယူနေပဲအသက်ဆက်နေတဲ့ခါကျတော့ရှိတဲ့အချိန်ဖြစ်သွားတတ်ပါတယ
်။ဟုတ်ကဲ့ဗီတာမင် B1 တက်ချို့တဲ့တာကြောင့်ကလေးတွေရောပြဿနာတက်နေတာ
။အမေရဲ့လို့ယူစုနေတဲ့ကလေးလေးကလည်း B1 တက်မရတဲ့ကြောင်မလို့ very very ဆိုပြီးတော့တလားသာဆလားသာလောက်မှာကျုပ်ပြေဆုံးသွားတတ်ပါတယ်ခလေးက B1 တက်ချုတ်တဲ့သူနှလုံးရကြီးပြီးဘလုံးမလုံးနိုင်နောက်ဆုံးသိတာပေါ့လေဒါပေမဲ့မိဘကခလေးနေမကောင်းတာကိုမသိဘူးခလေးကလည်းမပြောပြတတ်ဘူးအဲ့တော့ခလေးကထောလာတာပေါ့ကျုပ်ပြေနေခြင်းကြောင့်ဖောင်းကားလာတယ်ဖြူဖြွေးလာတယ်အဲ့ဒီကနေပြီးတော့ကျုပ်ပြေဒီခံကြီးကတော့မှသိတာအဲ့တော့နေနေတဲ့အချိန်မှာမှခလေးကအသားရောက်နေလို့လာပြီးတော့သိတယ်ဒါမှမဟုတ်ခုဘက်အိမ်ကမြုပ်တီးမော်တိုက်လိုက်လို့ကလေးရုပ်တည့်ရဲ့တည်သွားတယ်ဆိုအင်းကြီးနာချင်းနေတာဖြစ်ပြီးတကယ်တော့မဟုတ်ဘူးကလေးကဖြစ်နေတာအတန်ကြာပြီးသူတို့မသိတာအဲ့ဒါကိုဗမာလူတော့သင်္ကနာကိုတို့ကြပခုံးကိုလှလို့ကိုလှဆိုဖောကားပြီးဝလာလို့လှတော့သူတို့ပြောလို့ရှိတာတော့အဲ့ဘဝဖြူဖြူဘဝတုတ်တုတ်ကလေးကိုလှုပ်ပြရမှာမသိရစရာဆိုတဲ့စကားလေးရှိပါတယ်တကယ်တော့ဒီဝန်တက်ချွတ်တဲ့ပြီးတော့ကလေးကမသိရင်တော့မှအဲ့ကလေးရဲ့ဘုံနောက်ကြည့်ထားမှုစားရှိတယ်ဖြစ်ထိခိုက်တော့မှာဖြစ်ပါတယ်။အဲတစ်ခါကတော့ဒီထုံနာကျင်နာကိုဒါကြောင့်ဖြစ်တယ်လို့မယူဆပါနဲ့။မိုးရီကိုင်းလို့ဆက်ပြာကိုင်းလို့ဖြစ်တယ်လို့ယူဆပြီးတော့ဆက်ပြာမကိုင်းထိုင်းနဲ့ကတ္တနာပေါ့လေ။ဆိုတော့အဲ့ငါတက်တယ်ပြန်ဆင်းလာတယ်။လက်ကိုဆက်ပြာနဲ့မကိုင်းဘူးမရှိကြဘူးဆိုဒီအမေရဲ့လက်ကတတ်မှာမဟုတ်ဘူး။အဲ့ဒီလက်နဲ့ကိုဒီကောင်ကိုခလီပစာဖြေကိုချိုးထည့်ပြီးတယ်။ဒါမှမဟုတ်လူဒီကောင်ဖြုတ်ချင်ကိုလက်ကလေးနဲ့ခလီပစာဖြေကိုထည့်ပြီးလူဒီကောင်ဖြုတ်တယ်။အမေကလည်းလက်မတန်းတော့အစားအသောက်ကလည်း infection ရလို့အမေကဝန်းကျင်ဝင်ပြတ်တယ်မိရဝင်လို့ခေါ်လိုက်တယ်ပေါ့နော်ကလေးကိုကင်တော့ကလေးပါဝင်ပြတ်အဲ့တော့အမေအစားကျန်းလို့ကလေးဝင်ပြတ်တဲ့အခါဆွတ်ဆွေးအချားလေးလည်နေတာပေါ့လေ
ဟုတ်ကဲ့မိနေတယ်မိခင်အတွက်အနေထိုင်နဲ့ပတ်သက်ပြီးသတိပြုစရာရော
ကလေးတကောင်လုံးကိုဝေးထုတ်လိုက်တဲ့အချိန်မှာရိုးဝင်းနေတာအကျယ်ဆုံးဖြစ်ဖြစ်သွားတယ်ပေါ့နော်တချို့ကြီးအဲ့ဒီအချိန်မှာလေရိုးဝင်းကိုဆွတ်ချက်လိုက်တယ်လို့ဖြစ်ပြီးအရင်နာသွားတယ်စီးပုံမျိုးနဲ့ကိုခါသွားတာပေါ့အဲ့လိုမျိုးဖြစ်လို့ရှိရင်တော့အရေးကြီးပါတယ်ဆရာဝန်နဲ့တိစားပြပြီးတော့ဥတာမှုခံရပါအဲ့လိုမဟုတ်ခင်းနဲ့ဆက်လက်ပြီးလှုပ်ရှားသွားလာနေဒီအစ်စ်လေးနှစ်ခုကပြန်မရှိဘဲနဲ့နာရာရှိနာတဲ့ပြဿနာလေးတွေဖြစ်သွားမှဆိုရပါတ
ယ်ဟုတ်ကဲ့ချစ်စိတ်များတင်ပါတယ်ဆရာမ
ဦးဝင်းမင်းမင်းမြန်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနှားဆင်ကြရတာပါခင်ဗျာ
ရချာဟမ်မြန်မာနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖမ်းဆီးထောင်ချခံနေရတာသတင်းတွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမ္မတဦးသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတရားရေးလေးလှမ်းအစီအစဉ်မှာဆွေးနွေးရအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလူသူရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ကြပါတယ်။
ဒါမဲ့စနေညဒရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်အလှည့်ရောက်လာပါပြီစစ်အာဏာရှင်တွေကြီးစိုးစဉ်ကငွေစက်ကူတွေကိုလိုသလိုရိုက်နှိပ်သုံးဆွဲခဲ့လို့ငွေကြေးဖောင်းပွားပြီးကြန့်ငွေတန်ဖိုးကျဆင်းခဲ့ရပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအချင်းချင်းဆွေးနွေးတင်ပြထားပါတယ်
ပြုပြင်ရေးလုပ်လို့မြမစီပေါ်ရေးတိုးတက်လာတာနဲ့အတူကုန်စင်းလုံးလဲချင်းမြင့်လာအောင်မှာမို့ပြည်သူလူထုအများစုရဲ့နေထိုင်စရိတ်ကြီးမားလာအောင်လို့ကမ္ဘာပန်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကမကြာမီကခံမှန်းကြပါတယ်စီပေါ်ရေးအခြေအနေဘယ်လိုပဲဖြစ်ဖြစ်ကုန်စင်းလုံးတက်တာဟာဒလိထုံးစံလို့ဖြစ်နေပါတယ်1986မှာရန်ကုန်နေမိသားစု5ဦးရဲ့လက်စင်အိမ်သုံးစီးဟာ7800က2001ရောက်တော့ကျပ်4000နီးပါးရှိလာတယ်လို့2017နေပြည်တော်မှာဖတ်ကြားတဲ့ဒေါက်တာဦးမြင့်ရဲ့စာရမှာဖော်ပြပါတယ်။ဗမာစီအစိုးရခေတ်ပထမ15နှစ်မှာလက်စင်စားစီ38ဆထိုးတက်သွားတာဖြစ်ပါတယ်။နောက်တော့2001ကစပြီးအနည်းဆုံး900ခန့်လုံးကအများဆုံး90ခန့်လုံးအထိနှစ်စဉ်ကုန်စည်နှုန်းကြီးမားလာတာတွေ့ရပါတယ်။အမြင့်ဆုံးကုန်စည်နှုန်းမြင့်တက်ပြီးငွေကြေးဖောင်းပွားရတဲ့အခြေခံအကြောင်းရင်းကအစိုးရအသုံးစရိတ်မှာငွေလိုတိုင်းငွေဆက်ကူကိုရိမ့်ထုတ်သုံးဆွဲနေလို့ဖြစ်ပါတယ်။အစိုးရအသုံးစရိတ်မှာလုံငွေပြနေတာကလည်းဒီနှစ်အပါအဝင်52နှစ်ရှိပါပြီ။နိုင်ငံရဲ့နှစ်စဉ်အတင်ထုတ်လုပ်မှုတန်ဖိုးရဲ့900ရာခိုင်နှုန်းကျော်လောက်နှစ်စဉ်လုံငွေပြနေတာဖြစ်ပါတယ်။
1962မှာဆီယာနာသိမ်းပြီး1984မှာမဆလာစစ်အစိုးရဖွဲ့တဲ့အခါတိုင်းပြည်မှာလေပတ်နေတဲ့ကြံ့ငွေပမာဏဟာတန်3000ကျော်ရှိပါတယ်။နောက်10နှစ်ကြာတော့လေးစားတိုးပြီးတန်12000ကျော်ဖြစ်လာပါတယ်1989မှာတတိယအကြိမ်ငွေဆက်ကူတွေရုပ်သိမ်းလို့လက်ပတ်တဲ့ငွေပမာဏတန်9000ကျော်အထိကျဆင်းသွားပေမဲ့ငွေဆက်ကူသစ်တွေများလာလို့1989မှာလက်ပတ်တဲ့ငွေပမာဏဟာတန်2000ကျော်ရှိပါတယ်ဒါပေမဲ့အစိုးရအမှုဒဏ်တွေကိုလစာ3ဆကျော်တိုးပေးတာမို့စစ်အစိုးရတက်လာပြီး3နှစ်အတွင်းစားသုံးကုန်ဈေးနှုန်း6ဆတက်သွားပါတယ်စစ်အစိုးရအနှစ်90ကျော်အုပ်ချုပ်စင်မှာနှစ်စဉ်လုံငွေပြပါတယ်ငွေကြေးဖောင်းပွားမှုနှုန်းမြင့်မားတဲ့နိုင်ငံမှာအစိုးရအသုံးစရိတ်ဇက်တိုက်လုံငွေပြတာဟာမကောင်းတဲ့လက္ခဏာဖြစ်ပါတယ်
။ဗမာငွေဆက်ကူကိုအရှေ့ဂျာမနီမှာရိုက်ထုတ်ခဲ့ရတာက1982ရောက်တော့ပြည်တွင်းမှာရိုက်နှိပ်သုံးဆွဲလာပါတယ်။1982က1989အထိရိုက်ထုတ်တဲ့ငွေဆက်ကူတွေမှာဗိုလ်ချုပ်အောင်ဆန်းရုပ်ပုံပါတာတွေ့ရပါတယ်။ဒါပေမဲ့1994ကစပြီးရိုက်ထုတ်တဲ့ငွေဆက်ကူတွေမှာတော့ဗိုလ်ချုပ်အောင်ဆန်းမပါတော့ပါဘူး။သမီးဒေါ်အောင်ဆန်းစုကြည်ကိုမထောက်ခံနိုင်လို့ဦးအောင်ဆန်းရဲ့ရုပ်ပုံလွှာငွေဆက်ကူမှာမပါတော့တာဖြစ်ပုံရပါတယ်။ငွေကြေးအစမတန်ဖောင်းကျွလာတဲ့အတွက်200တန်း900တန်း1000တန်းတွေလဲရိုက်တိတ်သုံးဆွဲလာပါတယ်။ငွေဆက်ကူတွေတန်ဖိုးကျလာတဲ့အခါ2009မှာ9000တန်းရိုက်နေပြီး2010မှာ1000တန်းရိုက်နေထုတ်ဝေပါတယ်။တရားတန်းငွေဆက်ကူဟာအနည်း90ကျလာတဲ့အခါမှာ1000တန်းအဖြစ်အသွင်ပြောင်းသွားတဲ့သဘောမျိုးပါပဲ။
1989မှာလက်ပတ်တဲ့ကြက်ငွေတန်း2800ကအနည်း20ကျော်ကျတဲ့အခါ2017မှာတန်းပေါင်း9တန်းရှိလာတာကိုဗဟုဘဏ်အစိုးရကစားမှတွေ့နိုင်ပါတယ်။စစ်အစိုးရခေတ်မှာလက်ပတ်တဲ့ငွေပမာဏအစပေါင်း300ကျော်တိုးပွားသွားပါတယ်။ငွေလိုတိုင်းရိုက်နှိပ်သုံးဆွဲတာကြောင့်တိုင်းပြည်မှာလက်ပတ်တဲ့ငွေကြေးပမာဏအစမတန်များလာပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့ပြည်တွင်းစည်းနှုန်းနဲ့ငွေကြေးစနစ်တည်ငြိမ်ရေးအတွက်ရည်ရွယ်ပြီးလုပ်ငန်းတာဝန်ကိုလွတ်လပ်စွာဆောင်ရွက်နိုင်အောင်2013ဇူလိုင်လမှာပြည်တော်စုလွှတ်တော်ကမြန်မာနိုင်ငံတော်ဗဟိုဘဏ်ဥပဒေကိုပြဋ္ဌာန်းပါတယ်။ဒါကြောင့်ဗဟိုဘဏ်ဟာဝန်ကြီးဌာနရဲ့လက်အောက်ခံဌာနခွဲမဟုတ်တော့ဘဲလွတ်လပ်ပြီးဒါရိုက်တာအဖွဲ့ကစီမံခန့်ခွဲတဲ့တီးခြားအဖွဲ့အစည်းဖြစ်လာပါတယ်
။စီးပွားရေးတည်ငြိမ်အောင်တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ရှိဖို့လိုတယ်လို့ကမ္ဘာ့ဘဏ်နဲ့ IMF ငွေကြေးရံပုံငွေအဖွဲ့တို့ကလည်းယုံကြည်ကြပါတယ်။ဒါပေမဲ့အခြားအာဏာပိုင်အဖွဲ့တွေလွှမ်းမိုးနေတဲ့တိုင်းပြည်မှာဘိုးဘွားကိုအာဏာပိုင်အဖွဲ့ဖြစ်အောင်လုပ်ဖို့ခက်ခဲကြောင်းဇင်ဘာဘွေနိုင်ငံကသက်သေပြနေပါတယ်။ဇင်ဘာဘွေဘိုးဘွားမလွတ်လပ်ခင်ကငွေချေးဖောင်းချွတ်မှုနှုန်းဟာ20ရာခိုင်နှုန်းသာရှိခဲ့ပေမဲ့1995မှာလွတ်လပ်သွားတဲ့အခါအစာပေါင်းများစွာငွေချေးဖောင်းချွတ်လာပါတယ်။ငွေဆက်ကူတန်းတရာတန်းနဲ့တန်းတပန်းတန်းရိုက်နှုတ်တဲ့အသည့်ပုံပြက်ပန်းပြက်ဖြစ်လာပါတယ်။ငွေဆက်ကူအစမတန်ရိုက်နှိပ်သုံးဆွဲတာဟာငွေချေးဖောင်းချွတ်ပြီးကျငွေတန်ဖိုးကျဆင်းရတဲ့အခြေခံအကြောင်းရင်းဖြစ်ပါတယ်။ ကုန်ပစ္စည်းဈေးနှုန်းကြီးလို့အရင်အနည်းများလာတော့မှတက်ဆိုင်ရာကိုလက်ပေးရတဲ့အတွက်ကုန်ကြမ်းစီကာမီအောင်ဈေးတင်ရတာဟာလည်းငွေကြေးဖုံးပြွှဲရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ငွေကြေးဖုံးပြွှဲမှုနှုန်းမြင့်မားတဲ့နိုင်ငံဟာရှင်းပြနိုင်မှုစွမ်းရည်ကျဆင်းပါတယ်။ကုန်ဈေးနှုန်းမတည်ငြိမ်တဲ့အတွက်စီးပွားရေးမှာမရေရာမသေးချာမှုတွေများလာပါတယ်။ငွေကြေးဖုံးပြွှဲတဲ့ဒဏ်ကိုအခွင့်အရေးကံတွေကြောက်တင်းနဲ့မောင်ခိုလုပ်ငန်းရှင်တွေကသာခံနေရှိကြပြီးတမန်ပြည်သူလူထုဟာကြာလီစောင့်ဝင်နေကြတဲ့ပြီဖြစ်နေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။ခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ BNI 1.0 အသားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနတ်ဆင်ရမှာတွေကတော့NLD ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နှစ်ပတ်လည်ညီလာခံအတွက်သဝန်လွှာပေးပို့ခဲ့ပါတယ် UWSA ကိုဝပီသွေးစည်းညီညွတ်ရေးပါတီမင်္ဂလာတပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီခေါင်းဆောင်တွေကတပ်မတော်ကကွယ်ရေးဦးစီးချုပ်ပိုချုပ်မူကြီးမင်းအောင်လှိုင်ကိုတွေ့ဆုံခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံချီထဲဆီဆိုးပန်းရိပ်စိတ်ယုံပွိုင်လာအိုးပောက်ကွဲမှုကြောင့်တည်ဆုံသွားတဲ့မြန်မာအလုပ်သမားကိုထိုင်းလုပ်ငန်းရှင်ကနေကြော်ကြေးပေးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပနေတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နှစ်ပတ်လည်ညီလာခံအတွက် NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေတဝန်လွှာပေးပို့ခဲ့ပါတယ်။ဩဂတ်လ22ရက်နေ့ကပေးပို့ခဲ့တဲ့တဝန်လွှာထဲမှာဆိုရင်ရင်းရှည်တည်တံ့ခံမြင်းမဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲမူပေါင်းတစ်ခုကိုဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်တယ်လို့တနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်ဖို့အတွက်သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးဖို့စူးစမ်းနေတဲ့တပြိုင်နက်တည်းမှာပဲပြည်ထောင်စုတစ်ခုလုံးရဲ့အဓိကကြတဲ့နိုင်ငံရေးပြဿနာတွေကိုညှိနှိုင်းကြဖို့အခုလိုအစီအွေလှုပ်ဆောင်တာဟာအင်မတန်သင့်လျော်မှန်ကန်ကြောင်းလဲဖော်ပြထားပါတယ် UNFC ရဲ့နှစ်ပတ်လည်ညီလာခံကနေတက်တန်းတစ်ခုအတွက်ခေါင်းဆောင်တွေရွေးချယ်တင်မြှောက်ဖို့နဲ့ UNFC အဖွဲ့တွေနဲ့အဖွဲ့သစ်တွေလက်ခံဖို့ကိစ္စတွေဆွေးနွေးသွားမယ်လို့လဲ UNFC ထွေထွေတွင်းရင်းမှုနန်ဟန်တာကပြောပါတယ်
ရှမ်းပြည်နယ်ရှိအင်အားကြီးတိုင်းရင်းသားလက်နက်ကိုင်တပ်မတော်တုံးခုဖြစ်တဲ့ဝပီသွေးစင်းညူရေးတပ်မတော် UWSA NDAA ESS ခေါ်မင်္ဂလာတပ်ဖွဲ့နဲ့ရှမ်းပြည်ဒုတက်ရေးပါတီ SSPP SSA တို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ပိုချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဩဂုတ်လ25ရက်နေ့ကအဲ့ဒီတွေ့ဆုံမှုမှာတနင်္ဂနွေလုံးအပြစ်ခတ်ရက်စီးရေးဆိုင်ရာကိစ္စရက်တွေဒေတာဖွံ့ဖြိုးဒုတက်ရေးဆိုင်ရာကိစ္စရက်တွေမူရစ်စေဘွားတိုက်ဖြတ်ရေးဆိုင်ရာကိစ္စရက်တွေဆွေးနွေးကြတာဖြစ်တယ်လို့ UWSA ပန်ဆောင်ဌာနချုပ်ရုံးအရာရှိတူကပြောပါတယ်ဒီတွေ့ဆုံမှုမှာရှမ်းပြည်ရှေ့ပိုင်းအထူးဒေတာလေး NDAA ESS ခေါ်မင်္ဂလာတပ်ဖွဲ့ကိုဒုတိယဥက္ကဋ္ဌဦးဆန်းပေကဦးဆောင်ပြီး UWSA ဝပီတွေ့စီညွေရေးတပ်မတော်ဘက်ကတော့ဒုဥက္ကဋ္ဌဦးရှောက်မြင့်လင်ရှမ်းပြည်ဒုတက်ရေးပါတီ SSPP SSA ကတော့ဒုတိယဥက္ကဋ္ဌဘုချုပ်ခူတိုက်တို့ဦးဆောင်တွေ့ဆုံခဲ့တာပါ
အသိစိခံလေယာမြေတွေပြန်လည်ရရှိဖို့အတွက်ကရင်ပြည်နယ်ဖအံမြို့နယ်ကဒေသခံလေသမား100ကျော်ကနေ88မျိုးဆက်ကရင်ကျောင်းသားများအစီအုံရဲ့ဥဆောင်မှုနဲ့ပထမဆုံးအကြိမ်ချစ်တက်လမ်းလျှောက်စန္ဒထုတ်ဖော်ခဲ့ကြပါတယ်။ဩဂတ်လ25ရက်နေ့နနက်မှာဖအံမြို့နယ်ရှိလေသမား100ကျော်ကနေဖအံမြို့နိုင်ရင်စင်ကစပြီးပြည်နယ်အစိုးရရုံးအနီးတီရိကွင်းအထိစန္ဒဖော်ထုတ်လမ်းလျှောက်ခဲ့ကြတာပါ။ကရင်ပြည်နယ်ဖအံမြို့နယ်အတွင်းရှိဒေသခံများပိုင်ဆိုင်ထားတဲ့ရအေကပေါင်း 5,000 ဝန်းကျင်ကိုအစိုးရနဲ့ကုမ္ပဏီတချို့ကနေတင်ထားတာတွေကိုဒေသခံလေသမားတွေကိုပြန်လည်ပေးအပ်ဖို့ရည်ရွယ်ပြီးဆန္ဒဖော်ထုတ်ခဲ့တယ်လို့လည်းဥဆောင်သူ88မျိုးဆက်ចောင်းသားများအစီအုံဒုအကုထဥစော်ထိုက်ကပြောပါတယ်လေသမားတွေရဲ့ဆန္ဒဖော်ထုတ်ပွဲကိုအာဏာပိုင်တွေကနေနှောက်ယှက်ဟန်တာမှုတွေမရှိပေမဲ့ရဲတပ်ဖွဲ့ဝင်အင်အား20ခန့်ကလိုက်လံစောင့်ကြည့်နေတယ်လို့လည်းလမ်းလျှောက်ဆန္ဒဖော်ထုတ်သူတွေကပြောပါတယ်
ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့လေယာဉ်မြေပြဿနာတွေကိုအစိုးရအနေနဲ့ဥပဒေနည်းဥပဒေတွေနဲ့အညီအလင်းမြန်ဆောင်ရွက်ပေးဖို့မြေပုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကဩဂုတ်လ16ရက်နေ့ကကျင်းပတဲ့ပြည်နယ်လွတ်တော်အစည်းအဝေးမှာတိုက်တွန်းခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမှာလေယာဉ်မြေပြဿနာအမှုပေါင်းထောင်နဲ့ချီရှိနေပေမဲ့လေယာဉ်မြေနဲ့တခြားသိမ်းဆီးခံရတဲ့မြေများစုံစမ်းစစ်ဆေးရေးကော်မတီကနေ212မှုကိုတာအသိအမှတ်ပြုထားပြီးအဲ့ဒီထဲက18မှုကိုတာဖြည့်ဆင်းပေးနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်
။ကချင်ပြည်နယ်ဖက်ကန်ကျောက်စိမ့်မော်ကိုလာမယ့်စက်တင်ဘာလ1ရက်နေ့မှာပြန်လည်ဖွင့်လှစ်တော့မှာဖြစ်တဲ့အတွက်ဖက်ကန်လမ်းကြောင်းလုံခြုံရေးအတွက်အစိုးရတပ်စစ်ကြောင်းလှုပ်ရှားမှုတွေရှိလာမယ်လို့ကချင်လူမျိုးရေးအဖွဲ့ KNO ကိုကြိုတင်အသိပေးထားတယ်လို့ KNO ဘက်ကပြောပါတယ်။အစိုးရတပ်တွေအနေနဲ့ဖက်ကန်လမ်းမတစ်ဖက်တစ်ချက်3မိုင်ကနေ9မိုင်အထိနဲ့ကျန်တဲ့လမ်းတံတားတွေမှာလည်းလုံခြုံရေးယူသွားမယ်လို့အကြောင်းကြားလာတဲ့အပေါ် KNO ဘက်ကနေဘိုးကော်မတီကိုဆက်လက်တင်ပြပေးမယ်လို့တုံ့ပြန်ထားကြောင်းဒူဘိုမိုကြီးနော်ဘူးကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ထိုင်းနိုင်ငံချီတဲ့ဆေးဆိုးပန်းရဲ့စက်ယုံပွိုင်လာအိုးပောက်ကွဲမှုကြောင့်ဒဏ်ရာရရှိသူတွေအနက်ကတေဆုံးသွားတဲ့မြန်မာအလုတ်သမားမအေးခိုင်ကိုထိုင်းလုပ်ငန်းရှင်တွေကနေအသက်ရော့ကြေးပတ်ငွေတသိန်းပေးရောခဲ့ပါတယ်။မြန်မာတန်ယုံကနေအဲ့ဒီရော့ကြေးကိုတေဆုံးသွားသူရဲ့မိသားစုကိုပေးဆောင်ဖို့ဆက်သွယ်နေတယ်လို့အလုတ်သမားအရေးကိုကူညီပေးနေတဲ့အဖွဲ့အစည်းနဲ့ရော့ကျင်းငွေပေးဆောင်မှုမှာနေပါလို့နေတယ်လို့ဝေဖန်ပြောဆိုမှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီအခြေအနေကိုတော့မင်းအားကောင်းရုတ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ထိုင်းနိုင်ငံစမူပရကန်ခရိုင်ပါနာမြို့နယ်ထိုင်းပန်းအရမ်းမှာရှိတဲ့ဝုံပစစ်ပရင်တင်းကုမ္ပဏီလီမိတက်ရဲ့ချီတဲ့ဆေးဆိုးပန်းရိုက်စက်ရုံမှာလျှက်စစ်တပ်အားသုံးရေနွေးပိုင်လာဦးပောက်ကွဲခဲ့လို့မြန်မာရွှေ့ပြောင်းအလုတ်သမား18ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထက်ကအလုတ်သမားလေးမအေးခိုင်ဟာအောက်ဂုလ19ရက်နေ့ကွယ်လွန်သွားခဲ့ရပါတယ်။မအေးခိုင်တေဆုံးမှုအတွက်ဆက်ရောင်းရနေပြီးမြန်မာငွေကျပ်သိန်း30ခန်းနဲ့ညှိမြတဲ့ဘတ်ငွေတသိန်းယောကြီးပေးမယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံမြန်မာတန်ယုံကအလုတ်သမားတန်ရာရှိဦးသိန်းနိုင်ကပြောပါတယ်။
အော်ရောပေါ့တဲ့စက်ရွာတော့အဲ့မှာရောချင်းငွေပတ်သိမ်းပေးမယ်လို့ကျွန်တော်တို့ကခရီးပြုတာရှိတယ်။လောစေရောချင်းငွေပတ်သိမ်းရတော့ကျွန်တော်ဆရာကြီးကလက်ခံပေးပြီးတော့သူတို့ရဲ့မိဘတွေတော့ဆက်တယ်နေပါတယ်။မိဘတွေအားဒီမှာဘယ်လိုဆောင်ရွက်ပေးပါဆိုတော့အကြောင်းပြကြရတယ်ကျွန်တော်ရောက်ပို့ပေးပါမယ်
။ဒါပေမဲ့လို့ဒီလိုအသက်အန္တရာယ်ဆုံးမရတဲ့အထိဖြစ်တဲ့ကိစ္စမှာတော့အလုံယုံအနေနဲ့အသက်ရောချင်းငွေပတ်သိမ်းတာပေးတာကနည်းပါးလွန်းတယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဒါရိုက်တာဦးကျော်တောင်းကအခုလိုဝေဖန်ခဲ့ပါတယ်။
လူတွေကြောင်ဆုံးဆုံးတာတောင်းဝတဲ့င်းဆိုတော့တရင်ကြီးကြောင်တော့ပြေလုံးပါဦးတို့လက်နဲ့ချစ်ကြတာကမှတောင်းနဲ့လေးတင်လာပြေသေးရဘူးလေပြီးတော့ကားတိတ်လို့ပြေလာလို့လုံမဆင်သေးမှပြေလာလို့ဆိုလို့ရှိရင်အလေးဆုံး6ပြင်းတော့မှရအောင်လုပ်ပေးဦးတယ
်ဒီလိုတေဆုံးမှုအတွက်ရောချင်းငွေပေးတာဟာနေပါလွန်းတယ်လို့ထိုင်းနိုင်ငံရောက်အလုတ်သမားကြီးလှုပ်ရှားသူတွေကဝေဖန်နေခဲ့ကြပေမဲ့ဒါဟာဥပဒေကြောင်းလန့်နဲ့အညီရောချင်းရရှိအောင်ဆောင်ရွက်ခဲ့တာဖြစ်တယ်လို့အလုတ်သမားတန်ရာရှိဦးသိန်းနိုင်ကတုတ်ပြန်ပြောဆိုခဲ့ပါတယ်ဒီမတော်တဆပောက်ကွဲမှုဟာပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဖြစ်ခဲ့တာပါမြန်မာနိုင်ငံအလုတ်သမားဝန်ကြီးဌာနကနေပြီးတော့ပောက်ကွဲမှုကြောင့်စိုးရိမ်ရတဲ့ဒဏ်ရာရလူနာ2ဦးအတွက်တယောက်ကိုဘတ်9000နှုန်းအရေးကြီးလူနာ4ဦးအတွက်တယောက်ကိုဘတ်3000နှုန်းကျန်လူနာအတွက်2ဦးကိုဘတ်2000နှုန်းထောက်ပံ့ကြေးပေးထားတယ်လို့ထိုင်းအလုတ်သမားတန်ရာရှိရဲ့နေပြည်တော်အလုတ်သမားညွှန်ကြားရေးဦးစီးဌာနကိုပေးပို့အစားရသိရှိရပါတယ်မိသားစုစာဝန်နေရေးအပါဝင်အကြောင်းအမျိုးမျိုးကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့တိုင်းရင်းရွှေ့ပြောင်းအလုပ်သမားလေးတွေရဲ့လုပ်ငန်းဝင်မှာလုံခြုံမှုမရှိတဲ့အပြင်လှုပ်အားခကောင်းပုံဖြတ်မှုတွေရှိနေသေးတယ်လို့အလုပ်သမားအခွင့်အရေးတွေအတွက်အမှခံချက်နေနေသေးတဲ့အခြေအနေမှာရှိနေသေးတယ်လို့အလုပ်သမားရေးကူညီပေးနေသူတွေကပြောပါတယ်
ဆက်လက်ပြီးတော့မြန်မာနိုင်ငံမှာဒုတိယအစင်းရဲဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာ 2013-2014 ဘဏ္ဍာရေးနှစ်မှာကျပ်ငွေ109ဘီလီယံကိုလွှတ်တော်ကနေအတည်ပြုပေးခဲ့ပေမဲ့ 73.18 ဘီလီယံကိုပြည်ထောင်စုအစိုးရကိုပြန်လည်ပေးအပ်ခဲ့ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းမှာအသုံးမပြုဘဲအခုလိုပြန်လည်ပေးဆောင်တဲ့ပုံရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံရခိုင်ပြည်သူတွေဘယ်လိုအမြင်ရှိနေပါသလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
2013-2014 ဘဏ္ဍာရေးနှိုက်မှာရခိုင်ပြည်နယ်အတွက်အသုံးပြုဖို့ကျင်းငွေ109ဘီလီယံကိုလွှတ်တော်ကအတည်ပြုပေးခဲ့ပေမဲ့အသုံးပြုလို့မကုန်တဲ့အတွက်ဘဏ္ဍာရေးနှိုက်အကုန်မှာ13ဘီလီယံကျော်ပြည်ထောင်စုအစိုးရကိုပြန်ပေးလိုက်ရပါတယ်။အခုလိုပြန်ပေးလိုက်ရတဲ့အတွက်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှာတကယ့်ကိုနိုင်နာဆုံးရှုံးခဲ့ရတယ်လို့စိုက်တွေမြို့နယ်အမဲနိုင်ပင်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်မြကျော်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ထောင်စုကနေချပေးထားတဲ့နေရာမှာအဓိကကတော့စောက်လုပ်ရေးနဲ့လမ်းပတ်ဆက်သွယ်ရေးပိုင်းမှာနှိမ့်နှံသွားတယ်လို့မြင်ပါတယ်။စောက်လုပ်ရေးဝန်ကြီးဌာနအတွက်ချပေးတာလည်းအများဆုံးမှာဘီလီယံ40ကရှိတယ်လို့ထင်တယ်။ဒါပေမဲ့အကောင့်သေးဖော်နိုင်တာက90ရာခိုင်နှုန်းတော့မပြည့်ဘူး။ဒါကြောင့်မို့လို့ကျွန်တော်တို့လန္ဒရာပိုင်းမှာအဓိကနှစ်နာသွားပါတယ်
။ပြန်ပေးလိုက်ရတဲ့ငွေထက်မှာဆောက်လုပ်ရေးဝန်ကြီးဌာနတစ်ခုတည်းကကျပ်10ဘီလီယံနှိမ့်ပါရှိတယ်လို့ဦးအောင်မြတ်ကျော်ကပြောပါတယ်။မြန်မာနိုင်ငံမှာဒုတိယအဆောင်ရည်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်အတွက်ရထားတဲ့ဘတ်ဂျက်ကိုပြန်ပေးလိုက်ရတယ်ဆိုတာပြည်နယ်အစိုးရရဲ့စီမံခန့်ခွဲမှုအားနည်းချက်ဖြစ်တယ်လို့ရှိုက်စိရှိုက်ကြောက်သက်ကောက်စော်တို့ဖြစ်တဲ့ကိုဆန်းအောင်ကအခုလိုသုံးသက်ပါတယ်
။ရခိုင်ပြည်နယ်ကနိုင်ငံတော်အဆောင်ရည်ဆုံးအနေနဲ့တော့ရှိတယ်လာမန်ဆော့ဒရီရိုရာဆာဘောလေဒီလိုမျိုးနိုင်ငံတော်ရရှာပိထားတဲ့ဘတ်ဂျက်ကိုအသုံးမပြုနိုင်ဘူးဆိုတာဟာအစိုးရရဲ့ညှင်းထင်းမှုအပေါ်မှာမူတည်တယ်လို့ကျွန်တော်အဲ့လိုပဲတွန်းတက်ပါတယ
်။နောက်တစ်ဆင့်နိုင်နောက်တစ်ဆင့်သောဘန်ဒါရဲ့၌ကလည်းပြည်နယ်အစိုးရကကျဲ9ဘီလီယံပုံနေတဲ့အတွက်ပြည်ထောင်စုအစိုးရကိုပြန်ပေးခဲ့ရပါတယ်။လာမယ့်နောက်တစ်ဆင့်လေးနောက်တစ်ဆင့်ကဘန်ဒါရဲ့၌မှာရခိုင်ပြည်နယ်အတွက်ကျဲ190ရှိုက်ဘီလီယံခွင့်ပြုထားတာရှိတဲ့အတွက်ဒီလိုအဖြစ်မျိုးနောက်ထပ်မဖြစ်ရအောင်လက်ရှိဝန်ကြီးချုပ်အစိုက်ဘိုးရှောက်မောင်မောင်ဦးအနေနဲ့ဘယ်လိုစီမံခန့်ခွဲမလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ဦးအောင်မြတ်ကျော်ကပြောဆိုသွားပါတယ်။
ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ရမှာပါ
NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနေထိုင်းနိုင်ငံမှာကျင်းပနေတဲ့ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နှစ်ပတ်လည်ညီလာခံအတွက်သဘောလွာပေးပို့ခဲ့ပါတယ်
ဒေါတာရှင်မြတ်အခုနားဆင်နေခဲ့ကြတာကတော့ PNI Wine.Tar တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
တိုင်းခြေဆိုင် BNI 1.0 သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။သောရရှင်တွေရင်ဖွင့်လို့တိုင်ကြားလို့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ VOA ကိုစာလိုက်ကတဆင့်လဲစာရေးသားနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တစ်စာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00ထိလိုင်းဒိုမီတာ24 kHz 11.23 လိုင်းဒိုမီတာ32 kHz 9.25 နဲ့လိုင်းဒိုမီတာ39 kHz 9.25 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပါမယ်ခင်ဗျာ
။ Ukraine ship Chang ကဒေါနက်စ်ဒေသမှာအခြေအနေတွေဟာလင်းလင်းမြန်မြန်နဲ့ဆိုးရွားလာနေပြီးရုရှားတပ်တွေယူကရိန်းနိုင်ငံထဲတကယ်ပဲဝင်ရောက်လာနေကြပြီလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်ယူကရိန်းအရှေ့တောင်ပိုင်းကအချက်အချာကြားတဲ့ Novorossiysk မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်တာပါအဲ့ဒီမြို့အနီးအနားကရွာတွေကိုလည်းရုရှားတွေထိန်းချုပ်ထားကြောင်းယူကရိန်းလူမျိုးရင်းနဲ့ကာကွယ်ရေးကောင်စီကတွစ်တာမှာရေးသားထားပါရယ်ဆီးရီးယားနိုင်ငံမှာစစ်သွေးကြွတွေနဲ့ပူးပေါင်းတိုက်ခိုက်ရင်တည်ဆုံးခဲ့သူဒုတိယမြောက်အမေရိကန်နိုင်ငံသားဟာဆိုမာလီအမေရိကန်တယောက်ဖြစ်ပါရယ်အဗ်ဒီရာမန်မိုဟာမက်ဟာအစ္စလာမ်နိုင်ငံတော်အဖွဲ့လို့ခေါ်တဲ့ ISIS စစ်သည်ကြအဖွဲ့ဝင်တွေနဲ့ပူးပေါင်းတိုက်ခိုက်ဖို့စီးရီးယားကိုသွားခဲ့တာဖြစ်ကြောင်းမီနီယာပိုလစ်မြို့က KSMB ရုပ်သံဌာနကပြောဆိုပါရယ်နိုင်ငံရေးမကျေတပ်မှုတွေနဲ့ပြည်သူစစ်တွေရဲ့လက်ချက်ကြောင့်ဖျော်ဖျဲဖြစ်နေတဲ့လေဗျားနိုင်ငံကိုအကူအညီတွေအပြည့်အဝပေးဖို့ကုလသမဂ္ဂကိုပြင်သစ်သမ္မတမစ္စတာအွန်လိုင်းကတိုက်တွန်းလိုက်ပါတယ်လိုအပ်နေတဲ့ဆောင်ရွက်မှုတွေလုပ်ဝင်ပေးရင်အကြမ်းဖက်မှုတွေထပ်တိုးလာနိုင်တယ်လို့မစ္စတာအွန်လိုင်းကပြင်သစ်နိုင်ငံပဲရစ်မြို့မှာမနေ့ကပြောလိုက်တာပါဘန်ကောက်ရာဇဝတ်မှုဆိုင်ရာတရားရုံးကနေထိုင်းဝန်ကြီးချုပ်ဟောင်းအပီစစ်ဝေချာချီဝါနဲ့သူ့လက်ထောက်တို့အပေါ်လူသတ်မှုအာဏာအလွဲသုံးစားမှုတို့နဲ့ဆွဲချက်တင်ခဲ့တာတွေကိုပယ်ချလိုက်ပါတယ်2010ခုနှစ်တုန်းကရှက်နေဝဲအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့ရမှာတည်ဆုံမှုတွေရှိခဲ့တဲ့အတွက်ဝန်ကြီးချုပ်အပီစစ်တရားစွဲဆိုခံခဲ့ရတာပါအီဘိုလာရောဂါကူးစက်ပြန့်နှံ့မှုရပ်သွားတဲ့အချိန်လောက်ရောက်ရင်အာဖရိကနိုင်ငံတစ်လွှာရောဂါကူးစက်ခံရသူပေါင်း2,000,000,000ကျော်လောက်ရှိနိုင်တယ်လို့ကမ္ဘာ့ကျန်းမာရေး W အဖွဲ့ချုပ် WHO ကပြောလိုက်ပါတယ်လူပေါင်း1,550သေဆုံးခဲ့ရပြီးဖြစ်တဲ့အီဘိုလာရောဂါတိုက်ဖျက်ရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်း900နီးပါးလောက်ကျခံခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်ကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ကာဒစ်ဘိုင်နန်ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သတို့ရှင်များအားလုံးဘေးပြာဝေးကွာနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.